Welcome to the Voice of America in Burmese.
Mingala manai khin ma taw da shin ya shin. VOA American tan ye 2023 khu ne January 31 ye inga ne manai khin season ne go American pi taung su myo ro Washington DC ka ni sa tin thau lwe pe ni ba bi. Line to meter 3048 ne VOA ye Facebook sa myan na ka ni phan yu na sin nai ma de shin.ကျမနင်္ဂလာပါဒီကနေ့မနက်ခင်းအစီအစဉ်ကိုတာဝန်ယူသိဆက်သွားမှာပ
ါမင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါဒီမနေ့နားဆင်မဲ့သတင်းတွေမှာတော့ပါကစ္စတန်မှာဗလီချောင်းအသေခံဘုံးခွဲတက်ခတ်မှုကြောင့်လူ60ကျော်သေဆုံးသွားပါတယ်ငွေလွတ်လပ်ခွင့်မရှိဘဲရွေးကောက်ပွဲကျင်းပမဲ့စစ်ကောင်စီကိုကုလသမဂ္ဂအတွင်းရေးမှူးချုပ်ကသတိပေးပါတယ်စတဲ့ထိတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့အတူပြောပြပေးသွားမှာပ
ါကောင်းပါပါရှင်စစ်တပ်ကအာဏာသိမ်းမှုနှစ်နှစ်အတွင်းမြန်မာနိုင်ငံအခြေအနေလူအခွင့်ရေးဆိုင်ရာကုလသမဂ္ဂရုံးရဲ့ပြောဆိုချက်တွေကိုလည်းဒီကနေ့ထုတ်လွှင့်သွားဖို့ရှိပါတယ
်I would just indicate that 767 out of that number of verified deaths
မကြာခင်မှာအပြည့်အစုံကိုနားဆင်ရဖို့ရှိပါတယ်ဒါအပြင်ရန်အောင်ကလူဝင်မှုအချုပ်အခန်းမှာဖမ်းဆီးခံမြန်မာတွေနေရပြန်ဖို့အစီအစဉ်နေတဲ့သတင်းနဲ့အတူအမေရိကန်အစိုးရအဘော်ကိုလည်းထုတ်လွှင့်သွားဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေမှာတော့သတင်းထောက်မဆုစီးပွားရေးလူမှုရှုခင်းနဲ့တက်တန့်ရောင်သတင်းလွှာစတဲ့အစီအစဉ်တွေကိုရှုစားနားဆင်ရမှာပါအဲ့ဒီကဏ္ဍတွေမတိုက်ခင်အခုအရင်ဆုံးတော့ဒီကနေ့မနက်ဖက်ထိတ်တန့်ရောင်သတင်းတွေကိုကောင်းလေးဦးနဲ့သူကျွန်မနန်းလောက်ပြောပြပါမယ်ရှင
်ရုရှားရဲ့တိုက်ခတ်မှုကြောင့်လွန်ခဲ့တဲ့24နာရီအတွင်းအရသား5ယောက်သေဆုံးပြီး13ယောက်ဒဏ်ရာရတဲ့အကြောင်းယူကရိန်းတာဝန်ရှိသူတွေကပြောပါတယ်ဒီချိန်မှာပဲယူကရိန်းရှိပိုင်းမှာလည်းနှစ်ဖက်ကြားတိုက်ပွဲတွေပြင်းထန်ဆက်လက်ဖြစ်ပွားနေတာပါရုရှားရဲ့တိုက်ခတ်မှုကြောင့်ယူကရိန်းရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့ကာကီဗ်မြို့မှာအမျိုးသမီး2ဦးသေဆုံးပြီး3ဦးဒဏ်ရာရတယ်လို့လည်းတာဝန်ရှိသူတွေကပြောပါရယ်ဒီနေ့နှိပါကြကျူးကျော်စစ်အစပိုင်းမှာကာကီဗ်ဒေသနေရာတော်များကိုရုရှားတပ်တွေထိန်းချုပ်နိုင်ခဲ့ပေမဲ့ပြီးခဲ့တဲ့နှစ်ဩဂုတ်လကယူကရိန်းရဲ့တံပြန်ထိုးစစ်တွေအများစုကိုပြန်လည်သိမ်းယူနိုင်ခဲ့တာပါတောင်ပိုင်းကာဆွန်မြို့မှာတင်းတင်းဦးနေနေကရုရှားတိုက်ခတ်မှုကြောင့်လူ3ဦးသေ6ဦးဒဏ်ရာရတယ်လို့လည်းယူကရိန်းအာဏာပိုင်တွေကပြောပါရယ်ရုရှားရဲ့ဘုံးကျဲတိုက်ခတ်မှုကြောင့်အရက်ဖက်အစာအုပ်တွေအပြင်ဆေးရုံတရုံကျောင်းတကျောင်းဘတ်စကတ်မတိုင်တခုစားရိုက်နဲ့ဗန်တခုပျက်စီးသွားတယ်လို့လည်းယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီကပြောဆိုခဲ့ပါရယ်တိုက်ခတ်မှုတွေကြုံခဲ့ရတဲ့ကြောင့်အနောက်မှာမိတ်နိုင်ငံတွေကယူကရိန်းအတွက်အကူအညီပေးဖို့ဂရုပြုထားတဲ့စစ်လက်နက်တွေမြန်မြန်ဆန်ဆန်ပေးဖို့လည်းသမ္မတကထပ်မံတိုက်တွန်းခဲ့တာပါအမေရိကန်နဲ့ဂျာမနီနိုင်ငံတို့ကယူကရိန်းအတွက်တင်ကားတွေပေးဖို့ကူညီဖို့ပြီးခဲ့တဲ့သတင်းပတ်ထက်မှာပဲဂရုပြုထားပေမဲ့တခြားအစ်မြစ်လက်နက်တွေထောက်ပံ့ကူညီဖို့ကတော့မတေချာသေးပါဘူးအမေရိကန်စစ်လက်နက်တွေတက်ဆင်ထားပြီးအခုခါမှာလက်နက်တင်ပို့မှုတွေအားကောင်းလာနေတဲ့တောင်ကိုရီးယားနိုင်ငံအနေနဲ့ယူကရိန်းကိုစီးရဲကူညီတွေတိုက်ရိုက်ပေးရဖို့လဲတင်းလာနေမှာပဲမြောက်အတ္တိတ်စာချုပ်ဖွဲ့ NATO တွင်ရေးမှူးချုပ် Jens Stoltenberg ကတိုက်တွန်းထားပါတယ်
အီရန်နိုင်ငံဆိုင်ရာယူကရိန်းတန်ရုံယာယီတာဝန်ခံကိုအီရန်အစိုးရကတီဟရန်မြို့မှာတနင်္လာနေ့ကဆင်ခေါ်မေးမြန်းခဲ့ပါရယ်။အီရန်နိုင်ငံအလဲပိုင်းအစ်ဖာဟန်အယက်ကစစ်ဘက်စစ်ရုံတခုအဝေးထိန်ဒရုန်းယာဉ်တိုက်ခိုက်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ယူကရိန်းနိုင်ငံရဲ့မှတ်ချက်စကားနဲ့ပတ်သက်လို့ခေါ်ယူမေးမြန်းတာဖြစ်ကြောင်းအစိုးရအာဘော်သတင်းအေဂျင်စီ TASNIM ကပြောပါရယ်။ယူကရိန်းနိုင်ငံထဲမှာတော့ရှေ့တန်းစစ်မျက်နှာနဲ့ဝေးခွာလာတဲ့မျိုးတွေကအယက်သားပြည်သူတွေကိုပြစ်မှတ်ထားတိုက်ခိုက်ဖို့အီရန်ကရုရှားကိုယာနဲ့ချီတဲ့ဒရုန်းယာဉ်တွေပေးပို့ခဲ့ကြောင်းယူကရိန်းကဆွဆွဲပြောဆိုထားပါရယ်။ယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီရဲ့အကြီးအကဲအကြံပေးတဲ့ဦးကအီရန်နိုင်ငံတွင်းကဖြစ်ရကိုစစ်ပွဲတရက်လို့ဆက်ဆက်ပြောဆိုခဲ့တာပါအီရန်နိုင်ငံမှာပောက်ကွဲမှုတွေကြုံတွေ့ရတဲ့ညဖြစ်တဲ့ဒါကိုဂျိုဒင်သတိပေးခဲ့ပါတယ်လို့မခီယလိုရိုဒိုဆော့စ်ကသတင်းငွေနေ့ကတွစ်တာလူမှုဆန်မျက်နှာမှာရေးသားခဲ့တာပါအီရန်နိုင်ငံတွင်းဒရုန်းယာဉ်တိုက်ခတ်မှုနောက်ကွယ်မှာအစ္စရေးရှိပုံရတယ်လို့အမေရိကန်အရာရှိတယောက်ကရိုက်တာသတင်းဌာနကိုပြောပါတယ်ရုရှားကိုဒရုန်းယာဉ်တွေပေးပို့ခဲ့ကြောင်းအီရန်နိုင်ငံကဝန်ခံပြောဆိုထားပေမဲ့မနစ်ယူကရိန်းကိုမချိုးချော်ခင်ကတည်းကပေးပို့ခဲ့တာဖြစ်တယ်လို့ပြောပါတယ်ရုရှားကလည်းယူကရိန်းကိုတက်ခဲ့တဲ့နေရာမှာအီရန်လို့ဒရုန်းယာဉ်တွေမတုံခဲ့ဘူးလို့ညင်းဆိုပါတယ်ဒါပေမဲ့လည်းရုရှားရဲ့ဒရုန်းယာဉ်အတော်များများပစ်ချဖျက်ဆီးပြီးတော့ယူကရိန်းကအသိယူနိုင်ခဲ့ပါတယ
်ပါကစ္စတန်နောက်မြောက်ဘက်ကဗလီချောင်းတခုမှာတင်းလာနေကလူတွေပြည့်နေခြင်းအင်အားပြင်းဘုံးတလုံးပောက်ကွဲမှုကြောင့်အနည်းဆုံး61ယောက်သေဆုံးပြီး150ယောက်ဒဏ်ရာရရှိခဲ့ပါတယ်ပါဒါရေးဆရာကဦးဆောင်ပြီးဝတ်ပြုဆူတောင်းပွဲစတဲ့အချိန်မှာပဲပောက်ကွဲမှုဖြစ်ခဲ့ပြီးတရစ်လူမြင်မျိုးသွားခဲ့တဲ့အကြောင်းတင်းလာနေမွန်လယ်ပိုင်းတက်ခတ်မှုမှာအသက်မသေလွတ်မြောက်လာသူတယောက်က VOA ကိုပြောပါရယ်ခိုင်ဘာပက်စတွန်ကွာပြည်နယ်ရဲ့မြို့တော်ပက်ရှွာမြို့အချက်ချာနေရာကဗလီမာအသေခံဘုံးခွဲတက်ခတ်ခဲ့တယ်လို့လည်းရဲတပ်ဖွဲ့ကပြောပါရယ်ဒေသခံအကြီးတဲ့ရဲရရှိတယောက်ကတည်ဆုံးသူရေးတွက်ကို VOE ကိုအတိအပြုပြောဆိုခဲ့တယ်လို့ပဲဝက်ပြူသူတွေကပျောက်ဆုံးနေတဲ့သူတွေရှိနေစေဖြစ်တယ်လို့ဘသူပဲဝါဆိုတာမသိရသေးတဲ့သူတွေရှိနေစေဖြစ်တာကြောင့်သေဆုံးသူတွေနောက်ထပ်တိုးလာနိုင်သေးတယ်လို့လည်းပြောပါတယ်။ဒါစင်နဲ့ချီတဲ့ဒဏ်ရာသူတွေဆေးရုံကိုရောက်လာတဲ့အကြောင်းမြို့ကဆေးရုံတောင်းရှိသူတွေအတိအပြုခဲ့တယ်လို့တချို့ကတော့ဒဏ်ရာပြင်းထန်တယ်လို့လည်းပြောပါတယ်။ထိခိုက်သေဆုံးသူအများစုဟာနေကရဲတပ်ဖွဲ့နဲ့ဖြစ်ကြပါတယ်။ပြင်းထန်တဲ့ပောက်ကွဲမှုကြောင့်ဗလီခေါင်မိုးပြိုကျသွားတယ်လို့လည်းအရေးပေါ်ကယ်ဆယ်ရေးတွေနဲ့အသက်မသေလွတ်မြောက်လာသူတွေကပြောပါတယ်။ဗလီကြောင့်အသေးခံဘုံခွဲတိုက်ခိုက်ခံရမှုတွေဝန်ကြီးချုပ်ရှာဘက်ရှာရက်ကပြစ်တင်ရှုတ်ချကြောင်းကြေညာချက်ထုတ်ပြန်ခဲ့ပြီးထိခိုက်ဒဏ်ရာရသူတွေကိုလည်းနောက်ပိုင်းမှာဆေးရုံကိုတွားရောက်ကြည့်ရှုခဲ့ပါတယ်။
လတ်တလောအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်အစ္စရေးနဲ့ပါလက်စတိုင်းကြားဆက်ဆံရေးတွေရှုပ်ထွေးနေချိန်မှာပဲအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်တနင်္လာနေ့မှာပဲအစ္စရေးကိုရောက်ရှိလာပြီးတော့တင်းမာမှုတွေပြေလျော့သွားအောင်လို့ချက်ချင်းဆိုသလိုကြိုးပမ်းခဲ့ပါတယ်။အီဂျစ်နိုင်ငံမှာခီးတထောက်ဝင်ရောက်ပြီးမှအစ္စရေးကိုဝန်ကြီးဘလင်ကင်ရောက်ရှိလာတာပါ။အစ္စရေးအရသားတွေကိုပြစ်မှတ်ထားတိုက်ခိုက်တဲ့ပါလက်စတိုင်းကိုဝန်ကြီးဘလင်ကင်ကပြစ်တင်ရှုံချခဲ့တယ်လို့အစ္စရေးဘက်ကလက်တော့မပြန်ဖို့ကိုလည်းတိုက်တွန်းတောင်းဆိုသွားပါတယ်။အရသားတွေတည်ဆုံနေရတာဘလို့မှလက်မခံနိုင်တဲ့ကိစ္စဖြစ်တယ်လို့လည်းပြောပါတယ်။အပြစ်မဲ့ပြည်သူတွေကိုတတ်ခိုက်တာအကြမ်းဖက်ဝါဒဖြစ်ပြီးရက်ဆက်ကြမ်းကြုတ်တဲ့အရာဇွမှုဖြစ်ပေမဲ့ဖို့ပြုဆူတောင်းတဲ့နေရာမှာတတ်ခိုက်တာကတော့အထူးသဖြင့်ထိတ်လန့်စရာကိစ္စဖြစ်တယ်လို့လည်းဝင်းကြီးဘလင်ကင်ကပြောပါတယ်။ပြီးခဲ့တဲ့တောက်ကြနေတုန်းကဂျေရုဆလင်ကဂျူးဖျားကြောင့်ပြန်လာတဲ့လူခဏဦးတပ်ဖြတ်ခံရတဲ့ဖျက်ကိုရည်ညွှန်းပြောဆိုခဲ့တဲ့ဝင်းကြီးဘလင်ကင်ကအဲ့ဒီတတ်ခိုက်မှုကိုအပြင်းထန်ရှုံ့ချကြောင်းလည်းပြောဆိုခဲ့ပါတယ်။စစ်သွေးကြွရရဲ့အမခန်းနယ်မြေဖြစ်တဲ့ဂျော်ဒန်မြေအနောက်ဖက်ကန်ကဂျီနင်းမြို့ကိုအစ္စရေးတပ်ဖွဲ့ဝင်တွေဝင်ရောက်ဆင်းနှင်းခဲ့တဲ့အချိန်မှာပဲစစ်သွေးကြွအများစုပါတဲ့လူဆယ်ဦးတပ်ဖြတ်ခံခဲ့ရပြီးတဲ့နောက်ဂျေရုဆလင်ကအစ္စရေးရဲ့အခွင့်အရေးတပ်ဖြတ်ခံရတဲ့ကိစ္စပေါ်ပေါက်လာတာလည်းဖြစ်ပါတယ်
VOA American တာမနေ့ဖက်မြန်မာဘာသာအစည်းအဝေးကိုမနေ့6နိုင်ကနေ9နိုင်ထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းလိုင်းမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တာမြန်မာဘာသာအစည်းအဝေးရဲ့အင်္ဂါနေ့မနေ့ဖက်သတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်မြန်မာနိုင်ငံမှာနိုင်ငံရေးလွတ်လပ်ခွင့်တွေမရှိဘဲရွေးကောက်ပွဲကျင်းပမယ်ဆိုရင်မတိမငြိမ်အခြေအနေတွေပိုဆိုးလာနိုင်တဲ့အကြောင်းကုလသမဂ္ဂကြီးကဲကသတိပေးလိုက်ပါတယ်စစ်တပ်ကလေကြိုင်းတိုက်ခိုက်မှုတွေနဲ့အရသာနေအိမ်တွေကိုမိရှုရာတွေတိုးလုံလာနေတယ်လို့နိုင်ငံရေးခေါင်းဆောင်တွေအရက်ဖက်လူမှုဖွဲ့စည်းကလူပုဂ္ဂိုလ်တွေနဲ့သတင်းသမားတွေကိုဖမ်းဆီးမှုတွေချင်းချောင်နှောက်ယှက်မှုတွေကြားမှာရွေးကောက်ပွဲကျင်းပမယ်ပေါ်ကုလသမဂ္ဂတွင်းရေးမှူးချုပ်အန်တိုနီယိုကူတာရက်စ်ကစိုးရိမ်တဲ့အကြောင်းပြောခွင့်ရပုဂ္ဂိုလ်ကပြောဆိုလိုက်တာပါအမရဦးမြင့်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ပါဝင်ဒီမိုကရေစီနှိကျရွေးကောက်တင်မြှောက်ထားတဲ့အစိုးရကိုဖမ်းဆီးဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းခဲ့တာနှစ်နှစ်ပြည့်ပြီအတွင်းမှုချုပ်ရုံးကတင်းလာနေမှာထုတ်ပြန်လိုက်တဲ့ကြေညာချက်မှာမြန်မာပြည်သူတွေနဲ့အတူယက်တီကြောင်းလဲဖော်ပြထားပါတယ်မြန်မာနိုင်ငံမှာကြုံတွေ့နေရတဲ့အချက်တဲပေါင်းစုံဟာပုံမှန်ဆိုးဝါးလာနေပြီးဒေသတွင်းကိုပါအလေးနဲ့ရိုက်ခတ်လာနေချိန်မှာအကြမ်းဖက်လို့ရမှန်သမျှကိုအပြင်းထန်ရှုတ်ချကြောင်းလဲအတွင်းမှုချုပ်ကပြောပါတယ်မြန်မာရေးကုလသမဂ္ဂလူညွန်ရေးကောင်စီကပထမဆုံးအကြိမ်ဖြစ်ပြီးခဲ့တဲ့ဒီဇင်ဘာလ21ရက်နေ့ကဆုံးဖြတ်ချက်ချနိုင်ခဲ့တဲ့အပေါ်မှာလဲကြိုဆိုခဲ့တာပါမြန်မာပြည်သူတွေရဲ့စံနာတွေလိုအပ်ချက်တွေကိုလေးစားကြဖို့နဲ့ဒီမိုကရေစီစံနှုန်းတွေကိုလေးစားလိုက်နာဖို့စစ်ကောင်ဆောင်တွေကိုမြန်မာအင်ဒီဂျင်းနိုင်ငံတွေကတောင်းဆိုကြဖို့လဲအတွင်းမှုချုပ်ကထပ်မံတိုက်တွန်းသွားပါတယ်
မြန်မာလုံခြုံရေးတပ်ကနေအတိုက်ခံတွေဖက်ကူပြောင်လာသူတွေတိတိတသားကြဆင်းသွားတယ်လို့ပြည်သူ့ရင်ခွင်အဖွဲ့ကပြောပါတယ်။မြန်မာစစ်တပ်အတွင်းတင်းကျပ်တဲ့စီးမင်းစီကံတွေပို့ပြီးတော့ချမှတ်လာတဲ့အပြင်ကြားကာလညညရဲ့အစိုးရ NUG နဲ့အခြားအတိုက်ခံအဖွဲ့အစည်းတွေရဲ့ကာကွယ်မှုတွေအလုံးလောက်မရတဲ့အတွက်အခုလိုပူပေါင်းဝင်ရောက်လာသူတွေကြဆင်းသွားတာဖြစ်တယ်လို့လည်းပြောပါတယ်။တပ်တွင်းမှာနေထိုင်တဲ့စစ်ဖက်တပ်ဖွဲ့ဝင်တွေအနေနဲ့အပြင်လောကနဲ့ထိတွေ့ဆက်ဆံတာတွေတားမြစ်ထားတဲ့အပြင်လုံလောက်တဲ့သတင်းအချက်အလက်တွေမရတာကြောင့်တပ်တွင်းကစွန့်ခွာလာသူတွေတိတိတသားကြဆင်းသွားတာဖြစ်တယ်လို့ပြည်သူ့ရင်ခွင်အဖွဲ့တီထောင်သူဦးဖြစ်တဲ့ဗိုလ်ကြီးလင်းထက်အောင်က VOA ကိုပြောပါတယ်ဒီတော်လိုင်းရေးမှာသူတို့သဘောဆန္ဒနဲ့ပူးပေါင်းပါဝင်ချင်ကြတဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေလည်းနှဲသွားတယ်လို့ပြောပါတယ်။ဒါအပြင်ရာထူးနဲ့လုံခြုံရေးကိုဆွံ့လွတ်ဖို့ဝင်လေတာ၊ရင်းတွေကိုစစ်ဆေးတာနဲ့အခြားစုံစမ်းစစ်ဆေးမှုတွေအပါအဝင်အရသားတွေစီကငွေညှစ်လို့ရတဲ့အနေအထားကိုမဆွံ့လွတ်ချင်ကြတာကြောင့်လဲအတိုက်ခံဖက်ပဲပြောင်းလာဖို့ဝင်လေကြတဲ့အကြောင်းရင်းတွေထဲမှာပါတယ်လို့ပြောပါတယ်။2023ခုနှစ်ဖေဖော်ဝါရီလတရက်နေ့မှာစစ်တပ်ကအာဏာသိမ်းပြီးတော့အတိုက်ခံတွေကိုရက်စက်ကြမ်းကြုတ်စွာနှိမ်နှင်းဖြိုခွင်းခဲ့ပေမဲ့ဒီမိုကရေစီရေးလိုလာတဲ့တပ်ဖွဲ့ဝင်တွေ တပ်ဖွဲ့တွေထက်ဖက်ပူပေါင်းလာတဲ့စစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေလည်းရှိပါတယ်။ဒီလိုပြည်သူတွေဖက်ကူပြောင်းလာတဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကိုလူတွေကကြိုဆိုခဲ့ကြပြီးတော့စစ်အာဏာရှင်ကိုအ мян ဖြုတ်ချနိုင်လောက်အောင်ဖက်ပြောင်းလာသူတွေအများပြားရှိလိမ့်မယ်လို့မျှော်လင့်ထားကြတာပါ။စစ်တပ်ကနေဖက်ပြောင်းလာသူတွေနဲ့2023ခုနှစ်မေလမှာဖွဲ့စည်းထားတဲ့ပြည်သူ့ရင်ခွင်အဖွဲ့ကိုတော့ NUG နဲ့တိုင်းရင်းသားလက်နက်ကိုင်အင်အားစုတွေကအားပေးထောက်ခံထားတယ်လို့အဖွဲ့ဝင်စစ်ဘက်အရာရှိဟောင်းတွေဟာလည်း NUG ကာကွယ်ရေးဝန်ကြီးဌာနနဲ့ပူးပေါင်းဆောင်ရွက်တာတွေရှိပါတယ်။
ကိုဗစ်ကရောဂါလွန်ခဲ့တဲ့နှစ်ကျော်လောက်ကထက်အခြေအနေကောင်းလာနေပေမဲ့ကမ္ဘာ့ကျန်းမာရေးအရေးပေါ်အခြေအနေဖြစ်ရှိနေစေဖြစ်တဲ့အကြောင်းကမ္ဘာ့ကျန်းမာရေးဖွဲ့ WHO ကြီးကသတိပေးပါရယ်ပြီးခဲ့တဲ့ဒီဇင်ဘာလကစအပတ်တင်စင်သေဆုံးမှုတွေတိုးလာနေရမှာလွန်ခဲ့တဲ့သတင်းရှိပတ်အတွင်းသေဆုံးသူ13,000ကျော်ရှိတယ်လို့လည်းပြောဆိုခဲ့ပါရယ
် And that's just the report it does
ဒါအစီအခံတင်ပြထားတဲ့အရေးအတွက်သာဖြစ်ပြီးလက်တွေ့မှာဒီထက်ပိုများတယ်ဆိုတာလည်းသိပါရယ်ဗိုင်းရပ်စ်ပိုးကိုတားဆီးလို့မရပေမဲ့လူတွေကြားထဲမှာကျန်းမာရေးစနစ်တွေမှာအားနည်းချက်တွေကိုဖြည့်ရှင်းနိုင်အောင်ပိုပြီးလုပ်နိုင်တာတွေတော့ရှိပါတယ်လို့ WHO ညွှန်ကြားမှုချုပ် Tedros Adhanom Ghebreyesus က WHO အမှုဆောင်အရာရှိတွေရဲ့တင်းလာနေအစည်းအဝေးမှာပြောဆိုခဲ့တာပါကျန်းမာရေးဆက်ရှက်မှုပေးနေသူတွေဟာယောဂါတွေကုသပြန့်နှံ့မှုကိုဘယ်လိုထိန်းချုပ်နိုင်လဲဆိုတာနားလည်ကြတာကြောင့်ထိရောက်တဲ့အစီအစဉ်တွေနဲ့လက်တွေ့ဆောင်ရွက်ကြဖို့လည်းတိုက်တွန်းသွားခဲ့တာပါယောဂါတွေဖြစ်ပွားရတဲ့အကြောင်းရင်းတွေကိုဖြည့်ရှင်းနိုင်တာကြောင့်လွန်ခဲ့တဲ့နှစ်မှာတိုးတက်မှုတွေရှိခဲ့ကြောင်းလည်းပြောပါတယ် transfer လို့ခေါ်တဲ့အစိတ်သင့်အသွင်ပြောင်းစီသုံးဆွဲသူတွေတိတိတသာရော့သွားပေမဲ့တန်း9000လောက်အတွက်အနည်းငယ်ရှိနေစေဖြစ်တဲ့အကြောင်းလည်းပြောဆိုခဲ့တာပါလူပေါင်းတန်း100စစ်လိပ်ဖြတ်နိုင်မှု WHO ရဲ့ရည်မှန်းချက်ကိုအကောင့်ထဲပုံနိုင်ခဲ့ပေမဲ့ခံမှန်းကြီးတန်း600လောက်ဟာစစ်လိပ်ဖြတ်ချင်ပေမဲ့အကူအညီတွေလိုအပ်နေစေဖြစ်တယ်လို့လည်း WHO ကြီးကပြောဆိုသွားပါတယ်
American ပြည်တော်စုတန်နစီပြည်နယ် Memphis မြို့မှာအသက်29နှစ်အရွယ်လူမဲအမျိုးသား Tyler Nicholas ကိုဝိုင်းရိုက်ခဲ့ကြတဲ့ရဲအရာရှိ6ဦးကိုရဲတပ်ဖွဲ့ကစီးမြင်အရာအရေးယူလိုက်ပါတယ်။သူတို့ထဲကရဲအရာရှိ Preston Hamphill ကိုအလုတ်ကထုတ်ပယ်လိုက်ပေမလို့ရာဇဝတ်ပြစ်မှုတစ်ခုနဲ့မှတရားစွဲရတော့မရှိသေးပါဘူး။ Nicholas ကိုရိုက်နဲ့ဖမ်းဆီးတဲ့နေရာမှာရဲအရာရှိ Hamphill ဘလို့ပါဝင်ပတ်သက်နေတယ်လဲဆိုတာ Memphis ရဲဌာနကမထုတ်ပြန်ပါဘူး။ကြံရဲအရာရှိ9ဦးကိုတော့မကြံရွယ်တဲ့လူတပ်မှုအပြင်းအထန်နာကျင်စေမှုကျင့်မှုစီကနဲ့အညီမဆောင်ရွက်မှုအပါအဝင်အခြားဆွဲချက်တွေနဲ့တရားစွဲဆိုထားတာပါဒီရဲအရာရှိ၅ဦးစလုံးတို့ကလည်းလူမဲတွေဖြစ်ပြီးတော့ယာရုကထုတ်ပယ်ခံထားရပါတယ်တောက်ကြနေကထုတ်ပြန်လိုက်တဲ့ဗီဒီယိုမှာတော့ဒီလအစောပိုင်းမှာရဲအရာရှိ၅ယောက်ကနီကိုလတ်ကိုရဲဆက်ဆက်ဝိုင်းပြီးတော့ရိုက်နဲ့နေတာကိုတွေ့ရပါတယ်မစင်မချင်းကာမောင်းမှုနဲ့နီကိုလတ်ကိုကားရက်ခိုင်းပြီးတဲ့နောက်အခုလိုဝိုင်းပြီးတော့ရိုက်ကြတာပါအဲ့ဒီလိုဒဏ်ရာတန်းချက်တွေနဲ့ပဲ၃ရက်အကြာမှာနီကိုလတ်သေဆုံးသွားပါတယ်ရဲတွေရဲ့ကိုမှာတပ်ဆင်ထားတဲ့ဗီဒီယိုကင်မရာမှတ်တမ်းပုံတွေအရာလဲကျနေတဲ့နီကိုလတ်ကိုဝိုင်းချုပ်ထားပြီးတော့ရရဆက်ဆက်ရိုက်တဲ့ကန်ကြောက်တာနံပါတ်ထုတ်တယ်နဲ့ရိုက်တာကိုလည်းတွေ့ရပါတယ် Direct from Washington The Voice of
America The VOA တကယ်နဲ့မနက်ဖြန်ထိတ်တန့်ရောက်တဲ့တွင်ကတော့ကိုအောင်လင်းဦးနဲ့ကျမအနောင်လောက်ကြီးညာပေးခဲ့တာပါရှင် VOA American တန်ရဲ့ဒီကနေ့မနက်ခင်းအစီအစဉ်တွေကို line to meter 3048နဲ့ VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်ထုတ်လွှင့်ပေးပါမယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တဲ့နေ့အတွင်းလူပေါင်း2900နီးပါးအသက်ခံခဲ့ရပြီးတော့အဲ့ဒီအထက်က900ကျော်ဟာစစ်တပ်ရဲ့အကျဉ်းထောင်တွေမှာတေဆုံးခဲ့တာလို့ယုံကြည်ရတဲ့အကြောင်းကုလသမဂ္ဂအရာရှိတွေကပြောပါရယ်စစ်တပ်ရဲ့ထိုးစစ်အတွင်းအများပိုင်းအရက်ဖက်အစအဦးတွေအိုးအိမ်စာတင်ကျောင်းနဲ့စေခန်းတွေအပါအဝင်ဘာသာရေးဝတ်ပြုစုတောင်းရနေရစုစုပေါင်း3,400လောက်မိရှုဖြစ်စီခံရတဲ့အကြောင်းလည်းပြောပါရယ်စစ်အာဏာသိမ်းမှုနဲ့အတွင်းမြန်မာနိုင်ငံအခြေအနေလှုပ်ခွင်းရေးဆိုင်ရာကုလသမဂ္ဂရုံးရဲ့ပြောဆိုချက်တွေကိုကိုသိန်းထက်ဦးကစူးစီးတင်ပြထားပါရယ်ရှင်
ဒီတကအနာသိငယ်လာနှစ်နှစ်ကြာလာတဲ့အချိန်မှာမြန်မာနိုင်ငံရဲ့ကြက်တဲရီမယုံနိုင်လောက်ဆိုးဝါးဆုံးအခြေအနေကိုရောက်သွားခဲ့တဲ့အကြောင်းပြီးခဲ့တဲ့တောက်ကြနေ့ဂျဒီဘာမှာကျင်းပတဲ့လူခွေဆန်ရကုလသမဂ္ဂရုံရဲ့သတင်းစာရှင်းလင်းပွဲမှာကုလသမဂ္ဂတာဝန်ရှိသူတွေပြောဆိုကြပါတယ်ပြီးခဲ့တဲ့နှစ်နှစ်အတွင်းစစ်သားတွေရဲ့လက်ချက်နဲ့တည်ဆုံတဲ့အချက်သားရေးအတွက်ခံမှန်းချေကိုကုလသမဂ္ဂရရှိတွေကထုတ်ပြန်ပြီးအဲ့ဒီအထက်မှာအချင်းတောင်တွင်အသက်ဆုံးရှုံးခဲ့သူတွေနဲ့ပတ်သက်လို့လူခွေဆန်ရကုလသမဂ္ဂယုံ OHCHR ရဲ့မြန်မာနိုင်ငံဆန်ရအသင်းကောင်းဆောင် James Roddy Herber ကအွန်လိုင်းကနေပြောဆိုသွားပါတယ
် I would just indicate that 767 out of that number of verified deaths you know the 2000
တေဆုံးတဲ့ဦးရေ2890ရဲမှာအကျဉ်းထောင်မှာတေဆုံးတယ်လို့အတည်ပြုလို့ရတာ969ယောက်ရှိပါတယ်28ရာဂိုင်းနှုန်းမှာအဲ့ဒီ28ရာဂိုင်းနှုန်းကျွန်တော်တို့တေချာပေါက်သိပါတယ်သူတို့တေဆုံးတဲ့နေရာနဲ့နာမည်တွေကိုအတိအကျကျွန်တော်တို့ပြောနိုင်ပါတယ်အဲ့ဒီ28ရာဂိုင်းနှုန်းဟာစစ်တပ်ရဲ့အကျဉ်းထောင်မှာတေဆုံးခဲ့တာပါဒါကအခြေအနေကိုအတိအကျသိရတဲ့အကြောင်းအရာပါလူတော်တော်များများကဒီပြိပခကြားမှာလမ်းပေါ်မှာပဲလူတွေဆန္ဒပြရင်ပြစ်တက်ခံခဲ့ရတာလို့ထင်နေကြတာပါအကျဉ်းထောင်တွေထဲမှာဖမ်းဆီးခံရပြီးတေဆုံးခဲ့တဲ့သူတွေလည်းရှိနေပါတယ
်ဒီမိုကရေစီနီးကြအုပ်ချုပ်တဲ့ဆိုရဦးစစ်တပ်ကအာဏာသိမ်းခဲ့ပြီးနှစ်နှစ်ကြာမှာတိုင်းပြည်ရဲ့အခြေတဲတွေဖက်ပေါင်းစုဆိုးရုပ်ကြဆင်းသွားသလိုလူ့ခွင့်ရေးခြေနေတစ်ခုလုံးလည်းအဆုတ်ရုပ်ဆုံးနေထောက်ရောက်သွားခဲ့တဲ့အကြောင်း UNHCR ရုံပြောခွင့်ရ Jeremy Lawrence ကပြောဆိုပါတယ်စစ်တပ်အနာသိမ်းမှုနောက်ပိုင်းကစလို့နိုင်ငံရေးစီးပွားရေးလူမှုရေးရှင်ကျေးမှုစသဖြင့်နယ်ပယ်ဆုံးမှလူခွင့်ရေးချင်းနေတိတသာဆိုးဝါးသွားခဲ့တဲ့အကြောင်းသူကပြောဆိုပါတယ်သူသဖြင့်ရက်သားတွေပေါ်ကျွလွန်တဲ့စစ်တပ်ရဲ့ရစတဲ့လူခွင့်ရေးချိုးဖောက်မှုတွေပိုပြီးဆိုးဝါးခဲ့တဲ့အကြောင်းထောက်ပြပြောဆိုသွားပါတယ
် Despite clear legal obligations for the military to protect civilians in the conduct of hostility
ပြိပခနဲ့တိုက်ခိုက်မှုတွေကြားစစ်တပ်အနေနဲ့အရသားတွေကိုတရားဥပဒေအရအကာအကွယ်ပေးရမှာဖြစ်ပေမဲ့လည်းတပ်ဆိုင်ရာစည်းမျဉ်းတွေနိုင်ငံတကာဥပဒေတွေကိုဒီဇိုင်းမမတ်မတိကျိုးကျွန်ပြုခဲ့တာလိလူရှုခဲ့တာတွေတွေ့ရပါတယ်ဒီလိုဥပဒေတွေကိုစင်ကျင်လိုက်နာရမယ့်အစားအရသားတွေကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာတွေ့ရပါတယ်ပြစ်မှတ်ထားတိုက်ခိုက်တာဘယ်သူဘဲဝါမခွဲကြဘဲလက်နက်ကြီးတွေအမြောက်တွေနဲ့ပြစ်ခတ်ခဲ့တာလေချောင်းကနေထိုးစစ်ဆင်တာဥပဒေမဲ့တက်ဖြတ်တာနှိမ့်ဆက်ညှင်းပန်းတာရွာလုံးကျွတ်မီးရှို့တာတွေကျူးလွန်ခဲ့ပါတယ
်လက်ရှိမြန်မာနိုင်ငံရဲ့အကြက်တဲ့ဆုံးသက်ဖို့ဆိုရင်လူခွင့်ရေးကိုလေးစားဖို့မဖြစ်မနေလိုအပ်တဲ့အကြောင်းနဲ့မြန်မာစစ်တပ်ဗိုလ်ချုပ်တွေဆယ်စုနှစ်ချီကျင့်သုံးခဲ့တဲ့အကြမ်းဖက်ရက်စက်တဲ့တပ်ဖွဲ့တွေကိုတုံ့ပြန်သူတို့သာပဲတမ်းပြီကိုအုပ်ချုပ်နိုင်တယ်ဆိုတဲ့စနစ်ကိုအဆုံးသက်ဖို့လိုတယ်လို့ Jeremy Lawrence ကပြောပါတယ်မြန်မာရေရှိတော်အောင်ရှာနိုင်ငံတွေနဲ့ပုံသဘောတူညီချက်တွေရယူပြီးကြားဝင်ဆောင်ရွက်ခဲ့ပေမဲ့အကောင့်ထင်မဖော်နိုင်သေးတာကိုလည်းသူကအခုလိုထောက်ပြပါလေ
Two of the critical conditions that were agreed to cease all violence and
တိတ်ကိုအရေးကြီးတဲ့အကြောင်းအရာတွေဖြစ်တဲ့သဘောတူခဲ့တဲ့နှစ်ချက်ကအကြမ်းဖက်မှုတွေရပ်ဆိုင်းပြီးလူသားချင်းစာနာမှုအကူအညီတွေပေးခွင့်ပြုဖို့ပါဒီအနေအထားကိုမရောက်နိုင်သေးပါဘူးတကယ်တမ်းကျတော့အခြေအနေတွေကပြောင်းပြန်ဖြစ်နေပါတယ်အကြမ်းဖက်မှုတွေကထိမ့်မနိုင်တဲ့အခြေအနေကိုရောက်နေပြီးလူသားချင်းစာနာမှုအကူအညီပေးရေးကိစ္စတွေကလည်းအကြီးအကျယ်ကန့်သတ်ခံနေရပါတယ
်။နှစ်နှစ်အတွင်းရပ်သားပြည်သူတွေရဲ့စာအုပ်တွေ၊နေအိမ်တွေ၊စည်းကမ်းတွေ၊စာတင်ကျောင်းတွေနဲ့ဝေးပြူစုတောင်းရနေရာတွေ3,400ကျော်မိရှုဖြစ်စီခံခဲ့ရတယ်လို့လည်းလူခွေဆန်ရကုလသမဂ္ဂယုံကပြောပါတယ်။ခြေရွာတွေမှာစစ်တပ်ကဝင်လာတော့မယ်ဆိုရင်အင်တာနက်၊တယ်လီဖုန်းတွေဖြတ်တောက်ပြီးပြင်ပနဲ့ဆက်သွယ်ဖြတ်တောက်ခဲ့တဲ့အကြောင်းနဲ့ရွာသားတွေကိုအကာအကွယ်ဖြစ်သုံးချခဲ့တာတွေရှိတဲ့အကြောင်းလူခွေဆိုင်ရာကုလသမဂ္ဂရုံးရဲ့မြန်မာနိုင်ငံဆိုင်ရာအသင်းကောင်းဆောင် James Rory Haver ကပြောပါလေ
Cut off lines of communication throughout the country
in ပထမဆုံးကရွာတွေကိုပြင်ပနဲ့အဆက်အသွယ်လုံးဝဖျက်လိုက်ပါတယ်သူတို့တတ်မှတ်တဲ့ခြေရွာကအရက်သားတွေကိုတခြားနဲ့အဆက်အသွယ်လုံးလို့မရတော့ပါဘူးစစ်တပ်ကလာနေတဲ့ရွာတွေဝယ်လာမယ်ဆိုတဲ့ကြိုတင်သတိပေးချက်လုံးဝမရှိပါဘူးဒီတော့ရွာသားတွေပိတ်မိပြီးအဖမ်းခံရမယ့်အခြေအနေကိုရောက်သွားပါတယ်စစ်တပ်ကပြစ်မှတ်ထားတဲ့လက်နက်ကင်အဖွဲ့တွေကပြန်ပစ်ပြီးတော့အပြန်အလှန်ပစ်ခတ်ကြတော့အဲ့ဒီအထက်မှာအရက်သားတွေကပိတ်မိနေပါတယ်။အဲ့ဒီပိတ်မိနေတဲ့အရက်သားတွေကိုစစ်တပ်ကဖမ်းပြီးလူသားဒိုင်းအဖြစ်အသုံးချတော့တာပါပဲ
။မြန်မာနိုင်ငံမှာစစ်တပ်ကအနာသိမ်းပြီးနှစ်နှစ်တာကာလအတွင်းဥပဒေမဲ့ဖမ်းဆီးညှဉ်းပန်းနှိပ်စက်တပ်ဖြတ်တာတွေဇက်တိုက်လုပ်နေတဲ့အတွက်မြန်မာရေးကဘာလုံးဆိုင်ရာလှုပ်ရှားမှုကိုအရှိန်မြှင့်လှုပ်ဆောင်ဖို့ Amnesty International နိုင်ငံတကာလူငြိမ်းချမ်းသာ권အဖွဲ့ကြီးကလည်းတောင်းဆိုလိုက်ပါတယ်။လူခွေဆိုင်ရာကုလသမဂ္ဂရုံးရဲ့ပြောခွင့်ရ Jeremy Lawrence ကလည်းမြန်မာပြည်သူတွေကိုကာကွယ်ပေးဖို့အတွက်နိုင်ငံတကာအနေနဲ့တည်ငြိမ်တည်ညွတ်တဲ့ရည်ရွယ်ဆောင်ရွက်ဖို့လိုတဲ့အကြောင်းထောက်ပြပြောဆိုသွားပါတယ်
။ Last month the Security Council united to adopt a path break
ပြီးခဲ့တဲ့လကပဲကုလသမဂ္ဂလုံခြုံရေးကောင်စီကအကြမ်းဖက်မှုတွေအဆုံးသတ်ပြီးတခြားအရေးကြီးတာတွေလှုံ့ဆော်ဖို့တောင်းဆိုတဲ့တမိုင်းဝင်ဆုံးဖြတ်ချက်ကိုချမှတ်ခဲ့ပါတယ်။အခုချိန်ဟာမြန်မာနိုင်ငံအတွင်းတပ်ဖြတ်မှုတွေအဆုံးသတ်ဖို့ပြည်သူတွေကိုကာကွယ်ဖို့နဲ့ကုလသမဂ္ဂဗရင်ရှင်စာတမ်းပါလူအခွင့်အရေးတွေကိုလေးစားလိုက်နာဖို့ကမ္ဘာကတညီတညွတ်ထဲအားလုံးအရေးယူဆောင်ရွက်ရမယ်အချိန်ဖြစ်ပါတယ
်စစ်ကောင်စီဘက်ကတော့ကုလသမဂ္ဂကထုတ်ပြန်တဲ့ကိန်းဂဏန်းတွေဟာအခြေအမြစ်မရှိဘူးဆိုပြီးညှင်းပယ်လေးရှိသလိုဖက်လိုက်ပြီးတစ်ဖက်သက်စီရင်ခံစာတွေကို ိုးကားထားတာလို့တုံ့ပြန်လေးရှိပါတယ်။လူခွေဆန်ရကုလသမဂ္ဂယုံကတော့နှစ်နှစ်အတွင်းမြန်မာနိုင်ငံရဲ့စီးပွားရေးစိုးရိမ်ကျဆင်းတာတွေစက်တိုက်ကြုံနေရပြီးလူဦးရေတဝက်ကျော်ဟာစီးရဲမွဲတည်တယ်လို့သတ်မှတ်ခံရတဲ့အဆင့်အောက်ကိုရောက်နေတဲ့အကြောင်းထောက်ပြပြောဆိုထားပါတယ်။စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းပြည်တွင်းမှာအိုးမဲ့အိမ်မဲ့အတီးဒုက္ခရောက်တဲ့သူတသန်းနှစ်သိန်းလောက်ရှိပြီး9,000လောက်ကတိုင်းပြည်ကနေထွက်ခွာသွားခဲ့ကြတဲ့အကြောင်းကိုလည်းသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ခင်ဗျာ။
အခုကြားခဲ့ရတာကတော့စစ်အာဏာသိမ်းမှုနဲ့အတွင်းမြန်မာနိုင်ငံအခြေအနေလူ့အခွင့်အရေးဆန်ရကုလသမဂ္ဂရုံးရဲ့ပြောဆိုချက်တွေကိုကိုသိန်းထိုက်ဦးကစူးစီးတင်ပြသွားတာပါရှင
်။စစ်အာဏာသိမ်းနှစ်နှစ်တာကာလအတွင်းမြန်မာနိုင်ငံရေးစီးပွားရေးလူ့ရေးအခြေအနေကုလသမဂ္ဂပါဝင်နိုင်ငံတကာရဲ့တော်လှန်မှုစတဲ့ကဏ္ဍအထူးစီစဉ်တယ်ကိုဇန်နဝါရီ16ရက်နေ့ပြည်ဝါကျင်းပမှာဖြစ်ပါတယ်။
ပြောအေမာပိုင်းရဲ့အင်္ဂါနေ့မနက်အစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ် Crossback မြန်မာဆိုင်ရာသတင်းပုတ်ပဲဆက်ပါတယ်ထိုင်းနိုင်ငံတောင်ပိုင်းထိုင်းမြန်မာနယ်စပ်ရင်းနှီးမြှုပ်နှံမှုကြီးကြပ်ရေးအချုပ်ခံမှာထိန်းချုပ်ခံထားရတဲ့လူရက်စစ်မြန်မာ600ဦးနေရက်ပြန်နိုင်ရေးအတွက်ဇန်နဝါရီလ28ရက်နေ့ကဆန္ဒပြခဲ့ပါတယ်အဲ့ဒီလိုဆန္ဒပြပွဲပေါပေါက်လာပြီးတော့နေရက်အကြာဇန်နဝါရီလ30ရက်နေ့မှာတော့မြန်မာတန်ယုံကတန်အရာရှိတွေဆွေးနွေးညှိနှိုင်းပြီးသူတို့ကိုတုံ့တုတ်ခွဲပြီးတော့နေရက်ပြန်မိုးပေးဖို့အစီအစဉ်ဆောင်ရွက်နေပါတယ်မအေးမာကသတင်းပေးပို့ထားပါတယ
်ထိုင်းမြန်မာနယ်စပ်ရင်းနှီးမြှုပ်နှံမှုကလူဝင်မှုကြီးကြပ်ရေးအချုပ်ထောင်မှာရှိတဲ့ယာနဲ့ချီရှိတဲ့လွတ်ရက်စစ်ပြီးနေရက်မပြောင်းရသေးတဲ့မြန်မာအစင်းသားတွေဟာဇန်နဝါရီလ28ရက်နေ့မနေ့မှာဆန္ဒပြခဲ့ကြပြီးတဲ့နောက်သူတို့ဟာနေရက်ပြန်နိုင်ရေးအတွက်ဗန်ကောက်မြို့မြန်မာတန်ယုံကအလုသမာတန်ယာရှိကစီစဉ်ဆောင်ရွက်နေပါတယ်အလုသမာတန်ယာရှိဦးတေအောင်ကရနောင်းလဝကအချုပ်ထောင်ကတာဝန်ရှိသူတွေဆန္ဒပြသူတွေကော့တောင်းမြို့ကတာဝန်ရှိသူတွေနဲ့ညှိနှိုင်းတိုင်ပင်ပြီးလူရဲစီတဲ့မြန်မာနိုင်ငံသား600ကိုတုံ့တုတ်ခွဲပြီးနေရပြန်ဖို့ပေးမှဖြစ်ကြောင်းထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းကအလုသမားရေးရာတာဝန်ခံဦးမင်းဦးကအခုလိုပြောပါတယ်
။မနေ့ကတော့အလုသမားဆိုင်ရာစစ်ဆေးမှာသူတို့ကြီးညာထားတာအဲဒီအယောက်600တူဒီဟိုကသူကအခုပထမဆုံးအရင်ဆုံးတတ်တော့အရင်လုံးမပြီးရခါကျတော့အနေကြမ်းနေဒီအကုန်လုံးကိုပြန်ပြီးတော့ပို့ပေးသွားမယ်အဲ့အထက်ကလူတွေနဲ့အကုန်လုံးဒီကနေ့ပတ်သက်ပြီးတော့ဟိုကျင်းနေတယ်ဆိုတဲ့အကြောင်းအဲ့အကျမ်းလေးတော့ကြည့်လိုက်တယ်ကျွန်တော်ကဗန်ကောက်မှာပေါက်ကြရပဲသူတို့အတော့လိုက်ခွဲပြီးတော့ပေါ့နော်ဟိုဘက်ကလည်းဟိုဒီကော့တောင်းမဲ့ချမ်းမဲ့ပဲသူတို့ဆွေးနွေးထားပြီးပြီးရဲ့ဆွေးနွေးထားပြီးရဲ့တော့မလို့အခုလောဆယ်ပထမဆုံးတော့ကနေရာဝင်ကြလားမသိဘူးပထမတော့ပြီးရဲ့အဲဒါမှနောက်နောက်ဆုံးကိုအဲ့လိုကိုဖတ်ပြီးတော့ပြင်မယ်ပေါ့နော်ဟုတ်တယ်ကျင်းသားတွေလည်းတရားကိုကျင်းသားတွေလည်းဒီကနေ့ပတ်သက်ပြီးတော့ကျင်းရဲကျင်းနေတယ်သူတို့အနေနဲ့လိုတောင်းဆိုတာခါရီဥမာဟိုဘာလဲဆိုစာရွေးရေးတာခါရီပါဘုံလုံးပြန်လေရုပ်သိမ်းပြီးတော့ပြေးရည်ပေါ့နော်အာညာလုံးသူတို့ပြန်ပို့ပေးမယ်ဆိုတော့
နောက်ဘက်ကအချုပ်ထောင်ထဲမှာရှိတဲ့မြန်မာ600တဲကမြန်မာ200ကျော်ကိုတော့ဖေဖော်ဝါရီလ2ရက်နေ့မှာစတင်လွှတ်ပေးပြီးနေရက်ပြန်ပို့ပေးမှာဖြစ်တယ်လို့ဖေဖော်ဝါရီလ10ရက်နေ့နဲ့15ရက်နေ့မှာလဲနောက်ထပ်ကျန်နေသူတွေကိုဆက်ပြီးတော့ပို့ဆောင်ပေးမှာဖြစ်တယ်လို့လဲဆိုပါတယ်ထိန်းသိမ်းခံရသူအများစုဟာထိုင်းတောင်ပိုင်းအချင်းထောင်ကနေလွတ်ရစေလို့မြန်မာပြည်ကိုပြန်ဖို့အတွက်ရနောင်းလာဝကမှပြည်တော်ပြန်ဖို့စောင့်ဆိုင်းနေကြပေမဲ့ရက်ရှည်ဆက်လက်ထိန်းသိမ်းခံနေရတာပါသူတို့တွေဟာကိုဗစ်ကပ်ဘေးကာလကစပြီးမြန်မာဘက်ကလက်ခံနိုင်တဲ့အရေအတွက်ပေါ်မူတည်ပြီးလူစုခွဲပြီးတစ်လကိုတစ်ချိန်နှစ်ချိန်ခန့်သာလူအကန့်အသတ်နဲ့ပြန်ဖို့ပြနေတာကြောင့်ကြံ့ကြာမှုတွေဖြစ်ပြီးအချုပ်ထောင်ထဲမှာ6လလောက်ထိဆက်ပြီးတော့နေထိုင်နေရပါတယ်ဒီအတွက်ကြောင့်လူရဲစီတဲ့မြန်မာတွေဟာပြီးခဲ့တဲ့နှစ်ကလည်းဆန္ဒပြခဲ့ကြပြီးမှပြန်ပို့ပေးခဲ့တာတွေရှိခဲ့ပါတယ်အခုလည်းဆန္ဒပြမှုတွေဖြစ်ပြီးမှဒီလူတွေကိုအစုအဝေးနဲ့မြန်ဆန်ဆန်ပြန်ပို့နိုင်ဖို့အတွက်စီစဉ်ခဲ့တာဖြစ်ပါတယ်ရှင
်မအေးမထိုင်းကနေသတင်းပေးပို့သွားတာပါရှင် VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ခင်စီစဉ်တွေကိုလိုင်းဒိုမီတာ30နဲ့လိုင်းဒိုမီတာ48နဲ့ VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်
အမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
အဂတိလိုက်စားမှုဟာဘေးဆိုးတစ်ခုဖြစ်ပါတယ်အဂတိလိုက်စားမှုကယုံကြည်မှုကိုပြက်ပြားစေပြီးတိုးတက်မှုကိုအားနည်းစေတယ်လို့ဒီမိုကရေစီအခြေခံအဆောက်အအုံတွေပေါ်မှာအယုံကြည်ခြင်းမဲ့တာနဲ့စီးပွားရေးတိုးတက်မှုအတွက်အတားအဆီးဖြစ်စေပါတယ်အဂတိလိုက်စားမှုကနေကုံစင်းနှုံးမြင့်မာတာအများပြည်သူအတွက်ရင်းနှီးမြှုပ်နှံမှုတိတ်မရှိတော့တာနဲ့တဘာဝဝန်းကျင်ဆိုင်ရာဆုတ်ယုတ်မှုတွေပါရှိလာတာကြောင့်နောက်ဆုံးမှာပြည်သူတွေပဲဒဏ်ခံကြရတာဖြစ်ပါတယ်။ အောက်ရီလိုက်စားမှုလို့ပြောလိုက်ရင်အများစုကတော့တခုခုလိုချင်လို့လက်ပေးတာဒါမှမဟုတ်ငွေရုပ်ကင်ထားတဲ့အရာရှိတွေကိုမြင်လာပြီးပုံဖော်ချပါတယ်ဒါပေမဲ့အောက်ရီလိုက်စားမှုဟာအာဏာရှင်တွေကသူတို့နိုင်ငံဘန်ဒါကိုခိုးယူပြီးသူတို့ကြေဝအောင်လုပ်တာမျိုးမဟုတ်တော့ပဲအုပ်ချုပ်မှုစနစ်တစ်ခုလုံးကိုပါဝင်လာစေပြီးသူတို့ကိုပံ့ပိုးပေးသူတွေရဲ့အကူအညီနဲ့တခြားနိုင်ငံတွေအထိပါပါဝင်လာစေတယ်လို့အမေရိကန်အစိုးရနိုင်ငံတကာအထောက်ကူပေးရေးအဖွဲ့ USAID အဖွဲ့တာဝန်ခံ Samantha Power ကပြောပါတယ
် It's about taking advantage of an opaque global financial system to pillage on a grand international scale
ဝင်လင်းမှုရှိတဲ့ကမ္ဘာငွေကြေးစနစ်ကိုခွင့်ကောင်းယူပြီးသူတို့ကြွယ်ဝရေးအတွက်နိုင်ငံတကာအတိုင်းအတာနဲ့ပါလူယူဖို့သူတို့ကိုနောက်ွယ်ကပံ့ပိုးနေသူတွေရဲ့လုပ်ငန်းအကူအညီတွေနဲ့လုပ်နေကြတာပါဒါအပြင်လက်ပေးပြီးတော့တခြားနိုင်ငံတွေရဲ့နိုင်ငံရေးနဲ့မူဝါဒဆိုင်ရာတွေမှာလွှမ်းမိုးဖို့ကြိုးစားသလိုအဖွဲ့အစည်းမျိုးစုံကိုဩဇာလွှမ်းမိုးဖို့နဲ့ကမ္ဘာအနေအထားကိုပုံသွင်းဖို့ကြိုးစားနေကြတာပါအ
င်အားကြီးအိန္ဒိယနိုင်ငံရဲ့အကူအညီနဲ့ရွေးကောက်တင်မြှောက်ထားတဲ့အဂရိလိုက်စားတဲ့နိုင်ငံရေးသမားကသူ့ရဲ့ယာရုကိုအတုံးချပြီးစီးပွားရေးကဏ္ဍအားလုံးမှာအဂရိလိုက်စားမှုအမြင့်တွယ်မဲ့စနစ်တစ်ခုကိုဖန်တီးတာဖြစ်ပါတယ်ဒီအတွက်သူပြန်ရတာကတော့သူ့အတွက်အကူအညီပေးသူကိုအမျက်ထုတ်ခွင့်ပေးရတာဖြစ်တယ်လို့သူ့ကိုထိန်းချုပ်ခွင့်လဲအတိုင်းအတာတစ်ခုအထိပေးရတာပါခေတ်သစ်အဂရိလိုက်စားမှုမှာတော့နိုင်ငံရချမှာနိုင်ငံရေးအရာအကျိုးမြတ်ရစေမဲ့စနစ်ကျမှုလွယ်ကူချောမောစေမှုနဲ့အရေးပါမှုဆိုရဲအရေးသွေးတွေရှိတဲ့အဂရီလိုက်စားမှုမျိုးဖြစ်နေတယ်လို့လဲဆမန်သာဘောဝါကပြောပါတယ
် The UN estimates that corruption costs the developing world $1.26 trillion each year
ဖွင့်ကြိုးစားကဘာမှာတနှစ်ကိုအဂရီလိုက်စားမှုကအမေရိကန်ဒေါ်လာ1.26 trillion လောက်ရှိမယ်လို့ကုလသမဂ္ဂကခန့်မှန်းပါတယ်ဒါဟာဖွင့်ပြိုးရေးအတွက်တရားဝင်ပေးအပ်တဲ့အကူအညီပေးငွေအလုံးရဲ့ကိုးစားဖြစ်ပါတယ်တနှစ်ကို6ဆလောက်ကိုရှိနေတာပ
ါဒါကိုတုံ့ပြန်ဆောင်ရွက်ဖို့အတွက်ခေတ်သစ်အဂရီလိုက်စားမှုကိုရင်ဆိုင်ဖို့အမေရိကန်အစိုးရကချင်းကပ်ပုံကိုပြောင်းလဲလိုက်တယ်လို့လည်းပြောပါတယ
် First we want to reduce opportunities for corruption in the first place both domestic and transnational Second
ပထမအနေနဲ့ကတော့ပြည်တွင်းမှာရောနိုင်ငံတကာမှာပါအဂရီလိုက်စားနိုင်မဲ့အခွင့်အလမ်းတွေကိုကျမတို့ကရှော့ချဖို့ပါဒုတိယကတော့အဂရီလိုက်စားမှုပေါ်ပေါက်လာနိုင်တဲ့နေရာတွေတိုးမလာအောင်တားဆီးဖို့လုပ်ကြရမှာပါ။အဲဒီမှာနိုင်ငံဆောင်မှလှုပ်ဆောင်နေတဲ့ရှုပ်ထွေးတဲ့အဂရီလိုက်စားမှုတွေကိုဖော်ထုတ်နိုင်တဲ့ကမ္ဘာ့ကွန်ရက်တွေကစုံစမ်းထောက်လှမ်းတဲ့သတင်းထောက်တင်နဲ့တွက်ကြလှုပ်ရှားသူတွေကိုရန်ပုံငွေချထားပေးတာလည်းပါဝင်ပါတယ်။တတိယအချက်အနေနဲ့အဂရီမလိုက်စားဘဲကောင်းတဲ့အမှုချင်းတွေအတွက်စုချီးမြှင့်တာမျိုးပါ။လူထုဝန်ဆောင်မှုလုပ်ငန်းမှာအဂရီမလိုက်စားတဲ့သူတွေကိုစုချီးမြှင့်တာပုဂ္ဂလိကလုပ်ငန်းခေါင်းဆောင်တွေကိုလည်းအဂရီလိုက်စားတာတဲ့မလိုက်စားအောင်လုပ်မဲ့ဆုံးဖြတ်ချက်တွေချစေတာမျိုးဖြစ်ပါတယ်
။အဂရီလိုက်စားသူတွေဟာသူတို့နီးသူတို့ဟန်နဲ့ဆက်ပြီးအဂရီလိုက်စားဖို့လှုံ့ဆော်တတ်ပါတယ်။အဂရီလိုက်စားမှုတိုက်ဖြတ်ရေးအတွက်အဂရီလိုက်စားတဲ့အစိုးရတွေကိုအမြင့်လန်ခြေဖြတ်ဖို့ရလာတဲ့တမိုင်းပြည့်အချိန်တွေပေးနေတာကိုတုံ့ပြန်ရေးအတွက်ကောင်းမြတ်တဲ့ပြည်သူတွေကိုရေကန်မြေကန်ကောင်းတွေချပေးဖို့အတွက်တန်တိထန်ချထားကြတဲ့အမေရိကန်ပြည်ထောင်စုရဲ့မိတ်ဆွေတွေကိုဖိတ်ခေါ်လိုက်ပါတယ
်အမေရိကန်စုရဲ့သဘောထားအမြင်အာဝကိုတင်ပြလို့ပြီးပါပြီ
အခုကြားခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေတာဖြစ်ပြီးတော့ VOA ရဲ့အာဘော်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်သတရှင်များရှင် VOA ကထုတ်လွှင့်ထားတဲ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ VOA ရဲ့ website စာမျက်နှာမှာစာသားနဲ့လည်းဖတ်ရှုနိုင်ပါတယ် VOA ကထုတ်လွှင့်ပေးနေတဲ့ကြာမာရေးသိပ္ပံနဲ့နေပညာအမျိုးသမီးဘလော့ဂါတွေပြောသမျှမြမအရေးသုံးသပ်ချက်စတဲ့သတင်းပတ်စင်ကဏ္ဍတွေကိုလည်း VOA ရဲ့ website စာမျက်နှာမှာပြန်လည်ကြည့်ရှုနာဆင်နိုင်ပါတယ်
။မတိကျမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါမယ်။သတင်းကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနှက်ဖန်တွေကိုတောင်းတမိတာတွေကသတင်းလွတ်လပ်ခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA ကအနေရဲ့ဂျားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပြီးအမှန်တရားကိုဆောင်ကျဉ်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်းမတော်သားရှင်များရှင်။ VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုမနက်6နာရီနဲ့9နာရီအထိလိုင်းတူမီတာ30နဲ့လိုင်းတူမီတာ48နဲ့ VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းနိုင်ဝဲအစီအစဉ်မှာတော့သတင်းထောက်မဆုစီးပွားရေးလူမှုရှုခင်းနဲ့တက်တန်ရောင်သတင်းလွှာစတဲ့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်သွားဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေမတိုက်ခင်အခုအရင်ဆုံးတော့ဒီသတင်းထောက်မဆုကိုစချင်ပါတယ်။စစ်ကောင်စီကသူတို့စီးစင်းတဲ့ရွေးကောက်ပွဲကိုဒီနေ့ထက်ကျင်းပဖြစ်မယ်ဆိုတော့တအားမပြောနိုင်သေးဘူးလို့တုံ့ပြန်ထားပါတယ်။စစ်ကောင်စီကလုံးမဲ့ရွေးကောက်ပွဲကိုလည်းလက်မခံဘူးဆိုပြီးတော့စစ်အာဏာရှင်တော်လှန်ရေးအင်အားစုတွေနဲ့နိုင်ငံတကာကပြောထားကြပါတယ်။ဒီတော့ရွေးကောက်ပွဲအလားအလာဘယ်လိုရှိပါသလဲ။ရန်ကုန်ကနေတင်းထောင်မဆုပေးပို့ထားပါတယ်ကိုသားညိုကဆက်ပြီးပြောပြမှာပ
ါ။အနာသိမ်းထားတဲ့မြို့ဝစစ်တပ်ဟာခုနှစ်2023ထဲမှာရွေးကောက်ပွဲလုပ်နိုင်မှုအတွက်နှစ်ဆပိုင်းကလေးကကြိုးပမ်းနေပြီးတော့စစ်ကောင်စီအုပ်ထဗိုလ်ချုပ်ကြီးမင်းအောင်လှိုင်ရဲ့နှစ်သက်ကူနှုတ်ခွန်းဆက်စကားမှာလည်းလက်နက်ကန်ပြပခါတွေကိုဖြစ်ရှင်းနိုင်လို့ရှိရင်တိုင်းသားတွေနဲ့တိုင်းသားဒေသတွေရဲ့အခွင့်အရေးပို့ပြီးတော့ဆောင်ရွက်နိုင်မှာဖြစ်တဲ့အကြောင်းနောက်တိုင်းသားတွေရဲ့ဒီမိုကရေစီအခွင့်အရေးမဆုံးရှုံးစေဖို့နိုင်ငံအနှံ့မှာရွေးကောက်ပွဲကျင်းပဖို့ဆောင်ရွက်နေတဲ့အကြောင်းထည့်သွင်းပြောဆိုထားပါတယ်။ဒါပေမဲ့လည်းစစ်ကောင်စီပြောခွင့်ရသူကတော့ဒီနှစ်ထဲမှာအထူးထူးရွေးကောက်ပွဲကျင်းပဖြစ်ဖို့ဆိုတာတတ်မပြောနိုင်သေးဘူးလို့ view ကိုပြောပါတယ်။ယူကော့ပွဲကျင်းပနိုင်မယ်မကျင်းပနိုင်ဘူးဆိုတာကိုပြောဖို့အတွက်စောလုံးတဲ့အခြေအနေမျိုးဖြစ်တယ်လို့သူကဆိုပါတယ်။
ကျိုးသားလှုပ်ဆောင်လျက်ရှိတယ်လို့ကျွန်တော်ပြောခြင်းမှဖြစ်ပါတယ်။အိုက်ကြဲထဲမှာအဖြစ်အမောက်လုပ်ငန်းတွေမျိုးစုံရှိတယ်။ကျွန်တော်တို့ရဲ့ရည်ရွယ်ချက်ဒီကျွန်တော်တို့ရဲ့ရည်ရွယ်ချက်ကျွန်တော်တို့ရဲ့လှုပ်ဆောင်ချက်ဒီပါဝသွားမလဲဆိုတော့ကျွန်တော်တို့ဒီဒါနိုင်ငံဝန်ကြီးချုပ်လက်ဖြစ်အောင်ကြဖြစ်တယ်။အကြာလက်မရှိကျွန်တော်တို့ရွေးကောက်ပွဲလုပ်နိုင်အောင်လုပ်ပဲ။ကျွန်တော်တို့ဒီ2010ပြီးရင် 2015 2020ရွေးကောက်ပွဲတွေကျွန်တော်လုပ်ခဲ့တယ်။လုပ်ခဲ့တဲ့အခါမှာဒါ2010မှာ325မြို့နယ်လုပ်ခဲ့တယ်ဒါ2015မှာ323ပေါ့နော်အဲဒီဘက်မှာကြားထားတဲ့ကျွန်တော်တို့ဒါကြောက်သွားတဲ့ဟာမျိုးရှိတယ်အဲလိုမျိုးရှိတဲ့အတွက်ကြောင့်ကျွန်တော်တို့အနေနဲ့ကတော့ပြည်သူလူထုအားလုံးဒီဒီမိုကရေစီအခွင့်အရေးကိုတန်းတူညီမျှကျွန်တော်တို့ခံစားဖို့ရှိမယ်မိမိရဲ့ဆန္ဒဖော်ထုတ်မှုပေါ့နော်မိမိရဲ့မဲပေးဆန္ဒဖော်ထုတ်မှုကိုပြည်သူတွေအားလုံးပြတ်ပြတ်နတ်နတ်လှုပ်ဆောင်ရမယ်ဆိုကျွန်တော်တို့ဟာပေးနိုင်အောင်ဆိုတော့ကျွန်တော်ဆောင်ရွက်လျက်ရှိတယ်အဲလိုဆောင်ရွက်လျက်ရှိတဲ့နေရာမှာအဖြတ်လုပ်ငန်းတချို့လည်းရှိပါတယ်အဖြတ်လုပ်ငန်းတချို့ရှိတယ်ဆိုတာဒါညီနဲ့အတိုင်းပဲဖြစ်တယ် NGC ရပေးလို့ဖွဲ့တယ်ကျန်တဲ့ဟိုတချို့ပြည်ပနိုင်ငံအဖွဲ့တွေအတိမမီတူဆိုတဲ့အဖွဲ့တွေရှိတယ်ကျွန်တော်တို့အနေနဲ့ဒီရွေးကောက်ပွဲနဲ့ပတ်သက်လာပြီးကျွန်တော်တို့ရဲ့ကတိကူရထားတဲ့အတိုင်းဒါအခြေခံလိုအပ်ချက်တွေဖြည့်ဆည်းပြရမယ့်ဟာတွေကျွန်တော်လှုပ်ဆောင်နေရရှိရဲအဲလှုပ်လဲလှုပ်ဆောင်နေတယ်လို့ပဲကျွန်တော်ပြောချင်းဖြစ်တယ်
ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဒီအစိုးရအဖွဲ့ဝန်ကြီးတွေနဲ့တိုင်းနယ်ပြည်နယ်ဝန်ကြီးချုပ်တွေကိုပြီးခဲ့တဲ့သတင်းနှောင်းပတ်ထဲပြောခဲ့တဲ့မေကုန်းထဲမှာတော့မဲဆင်းတွေမှန်ကန်ဖို့နဲ့မဲဆန္ဒရှင်တွေချင်းချောက်ဖိအားပေးတာမခံရဘဲနဲ့မဲပေးနိုင်ဖို့ကြိုးပမ်းနေတဲ့ပုံမှာမူတည်ပြီးတော့ရွေးကောက်ပွဲကိုထပ်ပြီးတော့တုံ့တက်သွားမယ်လို့ပြောသွားခဲ့ပါတယ်။အခုလာမယ့်ရွေးကောက်ပွဲအတွက်စစ်ကောင်စီဘက်ကချမှတ်ထားတဲ့အစီအစဉ်နဲ့ပတ်သက်လို့လည်းဗိုလ်ချုပ်ဇော်မင်းထွန်းကအခုလိုပြောပါတယ်
။ကျွန်တော်အနေနဲ့ကတော့အာမခံရပြီးပြားဖြစ်တယ်။မြန်မာနိုင်ငံမှာပါတီစုံတွေမျိုးစီစဉ်နေခိုင်မာစေရေးပထမချက်ကျွန်တော်တို့အာမခံထားတယ်။ဒုတိယချက်ကကျွန်တော်တို့ဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုအခြေခံနဲ့ပြည်တော်စုတည်ဆောက်ရေးဒါကျွန်တော်တို့အာမခံထားပြီးသားဖြစ်တယ်။အပြင်ကျွန်တော်တို့အနေနဲ့ဥရကျေငါရထဲမှာနောက်ဆုံးဥတီချက်မှာဒါဒီပါတီစုံဒီမိုကရေစီပေါ့နော်ဒီအရေးပေါ်ကာလပြဋ္ဌာန်းချက်တွေပြီးလို့ရှိရင်ပါတီစုံဒီမိုကရေစီအထူးရည်ကောက်ပွဲပေါ့ဒါလောက်ဆောင်မယ်ဆိုတဲ့အားမျိုးကျွန်တော်တို့ပြောထားပြီးသားဖြစ်တယ်။ကျွန်တော်တို့အနေနဲ့ဒါရည်ကောက်ပွဲနဲ့ပတ်သက်ပြီးလိုအပ်လာတဲ့အချင်းချင်းတွေရည်ကောက်ပွဲနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီဆောင်ရွက်ရမယ့်အခြေခံလိုအပ်ချက်တွေကိုကျွန်တော်တို့စူးစမ်းဆောင်ရွက်လျက်ရှိတယ်
။စစ်ကောင်စီဘက်ကတော့လူရည်စင်းကောက်တာကိုမြို့လိုက်ဇန်နဝါရီလအစပိုင်းကနေအခုချိန်ထိဆက်ပြီးတော့လှုပ်ဆောင်နေပါတယ်။စစ်ကောင်စီပြုလုပ်မဲ့ရွက်ကောက်ပွဲမှာလူလူမပါဝင်ဖို့နဲ့အသိမှတ်မပြုကြဖို့ကိုလည်းရည်ရွယ်တိုက်တွန်းတဲ့ဆန္ဒပြပွဲတွေကိုတိုက်ပွဲပြပခဒေသတွေတက္ကသိုလ်ခုပြစ်တဲ့စကိုင်းတိုင်းအပါဝင်တချို့နေရာတွေမှာလည်းလှုပ်ရှားပြုလုပ်နေကြပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူထရက်စ်ကတော့မြန်မာနိုင်ငံမှာတရားဥပဒေစိုးမိုးမှုကျဆင်းလာတယ်ဆိုပြီးတော့သတိပေးထားပါတယ်။ဒေါ်ဆန်းစုကြည်ဥဆောင်တဲ့ရွေးကောက်ခံအစိုးရကိုဖြုတ်ချပြီးတော့စစ်တပ်ကအာဏာသိမ်းခဲ့ခြင်းကစပြီးမြန်မာနိုင်ငံမှာတရားဥပဒေစိုးမိုးမှုမရှိတဲ့နောက်အကြမ်းဖက်မှုတွေဖိနှိပ်မှုတွေနဲ့ကြီးမားတဲ့လူခွင့်ချိုးဖောက်မှုတွေရင်ဆိုင်လာရတာကိုဥပမာအဖြစ်ကြည့်ပြီးတော့အရေးပါတဲ့တရားဥပဒေစိုးမိုးရေးကိုအလေးထားကြဖို့သတိပေးလိုက်တာပါ။အမေရိကန်နိုင်ငံရေးဝန်ကြီးအန်တိုနီဘလင်ကန်ကလည်းနိုင်ငံတကာအတိုင်းဝိုင်းအနေနဲ့အာဏာသိမ်းစစ်ကောင်စီကကျင်းပမဲ့ရွေးကောက်ပွဲကိုလက်မခံဘူးပြီးခဲ့တဲ့ဩဂတ်စ်လကလေးကတိုက်တွန်းခဲ့ပါတယ်။အမေရိကန်နိုင်ငံရေးဌာနအတိုင်ပင်ခံပုဂ္ဂိုလ်ဒရက်ရှိုးလေးကလည်း တရင်လူလာခွင့်ရှိတဲ့မြန်မာနိုင်ငံမှာထင်ရှားတဲ့အတိုက်ခံတွေကိုကျင်းချထားပြီးတော့အနာသိစစ်တပ်ကကျင်းပမဲ့ရွေးကောက်ပွဲဟာဒီလွတ်လပ်ပြီးတော့တရားမျှတမှုရှိမှာမဟုတ်တဲ့အတွက်အမေရိကန်ဘက်ကအတိမတ်ပြုမှာမဟုတ်ဘူးလို့ VOA သတင်းဌာနနဲ့သီးသန့်တွေ့ဆုံမေးမြန်းချိန်မှာဖြေကြားခဲ့ပါတယ
်။ Our position hasn't changed. These elections have no chance of being free and fair. It's a
ကျွန်တော်တို့အနေထားကပြောင်းလဲမရှိပါဘူး။ဒီရွေးကောက်ပွဲကလွတ်လပ်ပြီးတရားမျှတမှုရှိမဲ့အနေထားမဟုတ်ပါဘူး။စစ်ကောင်စီကသူတို့တရားဝင်ဖြစ်ရေးအတွက်စူးစမ်းနေတာသူတို့ခင်းတဲ့လမ်းကြောင်းဟာအဆင်ပြေတယ်ဆိုတာပြဖို့လုပ်နေတာကိုမြင်သာပါတယ်။ကျွန်တော်တို့အမြင်အသိကိုရှင်းပါတယ်လွတ်လပ်ပြီးတရားမျှတမှုရှိတယ်လို့သတ်မှတ်ထားတဲ့ရွေးကောက်ပွဲတစ်ခုဟာ2020နိုဝင်ဘာမှာကျင်းပခဲ့တယ်စစ်ကောင်စီကဒီရွေးကောက်ပွဲရလဒ်ကိုမကြိုက်ဘူးဒါကြောင့်2021ဖေဖော်ဝါရီတရက်မှာသူတို့အာဏာသိမ်းခဲ့တာပါအခုဆိုမြန်မာနိုင်ငံရဲ့တဝက်လောက်ကိုသူတို့ထိန်းချုပ်မထားနိုင်တဲ့အတွက်ဘယ်လိုလုပ်ပြီးရွေးကောက်ပွဲတွေကျင်းပမလဲတော့မသိပါဘူးထင်ရှားတဲ့အတိုက်ခံတိုင်းကိုထောင်ချထားပြီးလွတ်လပ်မျှတတဲ့ရွေးကောက်ပွဲကျင်းပဖို့ဆိုတာမဖြစ်နိုင်ပါဘူးနောက်တရင်လုံးလက်ခွင့်ပေါ်မှောင်ချထားပြီးတက်ပြတ်မှုတွေကျူးလွန်နေတာပါ။ဒါကြောင့်တကယ်လို့သူတို့ကလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲလုပ်ဖို့စူးစမ်းနိုင်တဲ့ထောင်။ကျွန်တော်တို့ကသူတို့အယောင်ဆောင်နေတာတွေကိုမတိကျိုးကျုံလုပ်လို့မရပါဘူး
။မြန်မာနိုင်ငံဒေသတော်များများကဒီရွေးကောက်ပွဲကော်မရှင်အဖွဲ့အစည်းရုံးတွေကိုမိုင်းထောင်ဖောက်ခွဲတာလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်တိုက်ခိုက်နေတာတွေကြောင့်ဇန်နဝါရီလအတွင်းမှာစောက်အုံ73ခုနဲ့ရုံးသုံးပစ္စည်းတွေပျက်စီးဆုံးရှုံးပြီးတော့တဟအကြမ်းဖက်သမားတွေလက်ချက်ဖြစ်တယ်လို့စစ်ကောင်စီရဲ့ဇန်နဝါရီလ22ရက်နေ့ထုတ်ကြေညာချက်မှာဆွဆွဲပြောထားပါတယ်။အကြမ်းဖက်ဖွဲ့တွေဖြစ်စစ်ကောင်စီကကြေညာထားတဲ့ NUG အမျိုးသားညီညွတ်ရေးအစိုးရနဲ့ဒီ CRPH လွှတ်တော်ကုစားပြုကော်မတီတို့ကိုလည်း PDF ဆိုတဲ့နာမည်နဲ့အကြမ်းဖက်ဖွဲ့ဖွဲ့ပြီးတော့ပြည်သူတွေကိုအကြောင်းပြချက်မျိုးစုံနဲ့ဆွဆွဲတပ်ဖြတ်နေတယ်ဆိုပြီးတော့စစ်ကောင်စီကထုတ်ပြန်ပါတယ်။စစ်တပ်အနာသိမိကာလနှစ်နှစ်နီးပါးကြာလာချိန်မှာဒလန်ကိုင်ပြည်ခါတွေကလည်းတစတဲ့တစပိုတိုးလာပြီးတော့ပြည်ရင်းမငြိမ်သက်မှုတွေကလည်းပိုဆိုးလာနေပါတယ်ဒီလိုအချိန်မှာပဲအနာသိမ့်ထားတဲ့စစ်ကောင်စီကပြုလုပ်မဲ့ဒီရွေးကောက်ပွဲဟာလွတ်လပ်ပြီးတော့တရားမျှတမှုရှိမနေဘူးဆိုပြီးတော့ကန့်ကွက်လှုပ်ရှားတာတွေတောင်းဆိုတာတွေလည်းအခုချိန်ထိဆက်ပြီးတော့ရှိနေပါတယ်စစ်ကောင်စီဘက်ကတော့ဒီရွေးကောက်ပွဲနဲ့ပတ်သက်လို့အသေးစိတ်ထုတ်ပြန်ပြောဆိုတာမရှိသလိုစစ်ကောင်စီပြောခွင့်ရသူကလည်းဒီနှစ်ထဲလုတ်ဖြစ်မဖြစ်ဘူးဆိုတာကိုတော့တတ်အံ့မပြောနိုင်ဘူးဆိုတာဒီသတင်းပတ်ရဲ့သတင်းတောက်မှတ်စုအစီအစဉ်ကနေပြီးတော့တင်ဆက်လိုက်ပါတယ်ခင်ဗျာကျွန်တော်တားညူပ
ါအပတ်စဉ်တင်ဆက်နေကြသတင်းတောက်မှတ်စုအပြီမှာတော့မသိငေထိုက်တင်ဆက်နေတဲ့စီးပွားရေးအစီအစဉ်ကိုဆက်ချင်ပါတယ်ဆစ်အနာသိမ့်ပြီးတဲ့နောက်နှစ်နှစ်အကြာမြန်မာပြည်တွင်စီးပွားရေးလုပ်ငန်းတွေပြန်ကောင်းလာဖို့မျှဝေချက်နည်းနေပြီးတော့လှတ်တလောမှာတော့လုပ်ငန်းဆက်လက်ရှင်သန်ရပ်တည်နိုင်ရေးကူတာဦးစားပေးနေကြရပါတယ်ပြည်တွင်စီးပွားရေးလုပ်ငန်းတွေနှိပ်ကွေးသွားပြီးတော့အလုပ်ကံခွင်လန်းနည်းလာတာနဲ့အတူပြည်ပထွက်အလုပ်လုပ်ကြတဲ့မြန်မာလူငယ်ကျွမ်းကျင်လှုပ်သားတွေလည်းတိုးလာနေပါတယ်ဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမတင်ကြီးထိုက်တင်ပြထားပါတယ်ရှင်
ဆီယနာသိမ်းမှုနှစ်နှစ်ပြည့်တော့မယ့်အချိန်မှာပဲရွေးကောက်ပွဲကျင်းပနိုင်ရေးကမတေချာဘူးလို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းက VOA မြန်မာပိုင်းကိုပြောဆိုလိုက်သလိုပဲအမေရိကန်နိုင်ငံချိုင်းဝန်ကြီးဌာနကတော့စစ်ကောင်စီကကျင်းပမယ်ဆိုတဲ့ရွေးကောက်ပွဲကိုအတိအမှတ်ပြုမှာမဟုတ်ကြောင်း VOA မြန်မာပိုင်းကိုပြောပါတယ်နိုင်ငံရေးမရေရာမတေချာမှုတွေအတွင်းမြန်မာစီးပွားရေးလုပ်ငန်းရှင်တွေကြားမှာလည်းရှေ့လျှောက်စီးပွားရေးအခင်းအကျင်းကိုခံမှန်းဖို့ခက်နေကြပါတယ်
အနာဂတ်ကိုလမ်းကြည့်ဖို့အတော်ကိုဝေဝေဝဝနိုင်ပါတယ်အပထမဆုံးတစ်ခုကတော့စီးပွားရေးလုပ်ငန်းတွေဆိုတာအာကျွန်တော်တို့စီးပွားရေးလုပ်ငန်းတွေဆိုတာဟိုမိုက်ခရိုပေါ့နော်တကယ်မက်ခရိုစီးပွားရေးအခြေအနေတွေပေါ်မှာလည်းအများကြီးမူတည်ပါတယ်နိုင်ငံရဲ့စီးပွားရေးအခြေအနေတွေပေါ်မှာလည်းမူတည်ပါတယ်အဲ့တော့နိုင်ငံရဲ့စီးပွားရေးအခြေအနေတွေကတစ်ခါပြန်ပြီးတော့နိုင်ငံရဲ့နိုင်ငံရေးအခြေအနေတွေလည်းပြန်ပြီးတော့မူတည်ပါတယ်အဲ့တော့နိုင်ငံရေးအခြေအနေကဘာဖြစ်မယ်ဆိုတာဘယ်သူမှမသိတိုင်တဲ့အခြေအနေမျိုးဖြစ်နေတာပေါ့အပ္ပမဆိုးတစ်ခုကတော့အခု31ရက်နေ့ဆိုရင်နှစ်နှစ်ပြည့်ပြီပေါ့နော်ဟိုဒီအရေးပေါ်ကာလပြဋ္ဌာန်းချက်တွေကဟိုဒီတိုက်ကနေအာဏာယူသိမ်းထားတာနှစ်နှစ်ပြည့်ပြီအဲ့ဒါဆိုရင်သူတို့ကဟုတ်ကဲ့ဘာဆက်လုပ်မှာလဲဆိုရဲဟာကျွန်တော်တို့ဘာမှမသိဘူးပရမသုတခုကဒုတိယတစ်ခုကတော့ okay ရွေးကောက်ပွဲလုပ်မယ်လို့သိတယ်အဲ့ခါကျတော့ရွေးကောက်ပွဲကဥမာအဖြစ်ဩဂုတ်လလောက်မှာဖြစ်မယ်ဆိုတော့ဒါပေမဲ့အဲ့ဒီဂျင်မာကာလာမှာကတော့စီးပွားရေးအခြေအနေနဲ့အများကြီးပြောင်းသွားလိမ့်မယ်လို့မြင်မိဘူ
းမန္တလေးနီးပညာကုမ္ပဏီရဲ့ Managing Director ဒေါက်တာစောနိုင်မှာကိုဖြစ်ကပေးယောဂါကြောင့်မြန်မာနိုင်ငံတွင်းကလုပ်ငန်းတွေမှာလစာလျှော့ဝန်ထမ်းလျှော့လုပ်ခဲ့ရပြီးတဲ့နောက်စစ်တပ်ရဲ့အာဏာသိမ်းမှုထပ်ဖြစ်လာပြီးနောက်မှာတော့လစာလည်းတိုးမပေးနိုင်တော့သလိုဝန်ထမ်းလည်းထပ်လျှော့ချရတဲ့လုပ်ငန်းတွေထဲမှာသူ့လုပ်ငန်းလည်းတစ်ခုအပါအဝင်ဖြစ်ပါတယ် ျော့သွားရတဲ့သူဝန်တန်းသုံးပုံနှစ်ပုံမှာအများစုကလူငယ်တွေဖြစ်ကြောင်းနဲ့ပြည်ပထွက်ကြသလိုကိုယ်ပိုင်စီးပွားရေးပြောင်းသွားကြသူတွေလည်းရှိတယ်လို့သူက VOA ကိုပြောပါတယ်သူဝန်ထမ်းအဖြစ်ကနေထွက်သွားကြသူတွေတဲမှာတားဖြစ်သူလည်းပါတယ်လို့ဒေါက်တာစောနိုင်ကပြောပါတယ
်။ဝန်ထမ်းသုံးပုံနှစ်ပုံတော့ကအလုတ်ထွက်သွားကြတဲ့အကြောင်းအပြင်ကိုဥမာကျွန်တော်သားဆိုရင်သူကအခုတော့26နှစ်ပေါ့နော်။အဲ့တော့သူအရင်တော့ကတော့ဟိုကျွန်တော်စီကကုမ္ပဏီတစ်ခုမှပဲအလုတ်လုပ်နေခဲ့တာပါ။သို့တော်လည်းဒီအခုလိုကိစ္စတွေဖြစ်ပြီးတဲ့အခါမှာသူနိုင်ငံခြားကိုသူမာစတာတော့တက်မယ်ဆိုပြီးတက်ပါတယ်။အဲကွန်ပျူတာခင်လေးမှာသူဟောလေးစီသွားကနေမှာကရော့ပါတယ်ဖေဖေနဲ့မျိုးကရော့ပါတယ်ဆိုပြီးတော့ထိုင်ပြီးကရော့ပါတယ်ကရော့တဲ့အချိန်မှာပဲသူကပြောပါတယ်ဖေဖေနဲ့မမေးလက်သားပြန်လာခြင်းမပြန်လာမင်းတော့တဲ့ဆိုပြီးတော့ပြောရပါတယ်အဲ့တော့ပြောရရင်တော့ဟိုလူငယ်တွေအတွက်ကအခုသူတို့ရဲ့မျှော်လင့်ချက်တွေပျောက်ဆုံးသွားတဲ့တဘောပေါ့နော်အဲ့တော့အဲ့လိုမျိုးဖြစ်ပါတယ်အဲ့တော့ဟိုလက်ရှိချိန်တွေကတော့အဲ့လိုမျိုးဖြစ်ပါတယ
်နိုင်ငံတကာအလုံသမားဖွဲ့ကြီး ILO ရဲ့2023ခုနှစ်အတွက်ကမ္ဘာအလုံကိုင်းဆိုင်ရာအခြေအနေအလားအလာအစဉ်ခန်းစားသစ်မှာတော့မြန်မာနိုင်ငံမှာနိုင်ငံရေးပြည်ထနာတွေနဲ့ပြည်ပခါတွေနဲ့အတူကုန်စည်နှုန်းကြီးမြင့်မှုတွေကြောင့်စီးပွားရေးအခြေအနေအခက်အခဲနဲ့ဆက်ပြီးတော့ကြုံတွေ့ရမယ်လို့ဖော်ပြပါတယ်နည်းပညာပိုင်းဆိုင်ရာကျွမ်းကျင်လှုပ်သားတချို့ကတော့ဒေတာရင်းနိုင်ငံတွေမှာရွှေ့ပြောင်းအလုပ်လုပ်လာကြပြီးသူတို့နိုင်ငံသားတွေနဲ့ရှင်ရင်လောက်ခလာစာရောတာတွေ့ရပေမဲ့မြန်မာနိုင်ငံကလာစာနဲ့ရှင်ရင်တော့များတယ်လို့ဒေါက်တာစောနိုင်ကလည်းပြောပါတယ်နိုင်ငံတကာမှာမြန်မာကျွမ်းကျင်လှုပ်သားတွေအတွက်ဈေးခွင့်နေရာရှိတယ်လို့လည်းသူကရှုမြင်ပါတယ
်ဟိုထိုင်းရလုပ်ငန်းရှင်တယောက်ဆိုပြောတယ်မြန်မာလူငယ်တွေရတဲ့နိုင်ငံသားကိုသွားဟိုနိုင်ငံသားကိုထွက်လာကြပြီးရင်သူတို့ကအလုံးလုံးမဲ့ပြီးရင်အိမ်ကိုပတ်စံပြဖို့ပဲဒါပဲချောက်လဲမဲ့စားမဲ့တောက်မဲ့ပျော်မဲ့ပါမဲ့ဆိုတဲ့လူငယ်ကအနည်းစုပဲတဲ့အဲ့တော့မြန်မာလူငယ်တွေကတော်တော်ကိုပဲသူတို့ကချစ်ချုပ်ပြီးတော့ပတ်စံကိုစုမဲ့ပြီးရင်အိမ်ပြန်ဖို့မဲ့အိမ်ကမိသားစုတွေအိမ်ကကိုယ့်ရဲ့မိသားစုတွေအတွက်အဖေအမေအတွက်ပြန်ဖို့မဲ့ပြီးရင်ဥပမာဖြစ်ဟိုအိမ်လေးစောင့်မဲ့ပေါ့နော်အဲ့လိုမျိုးလူငယ်တွေများတယ်
ဒါပေမဲ့လည်းနိုင်ငံတကာမှာအစ်မင်းနီးပညာပိုင်းဆိုင်ရာအလုပ်အကိုင်တွေမှာတော့မြန်မာလုပ်သားတွေဝင်တိုးနိုင်ဖို့အခက်အခဲတချို့ရှိနေတာကိုတွေ့ရတယ်လို့လည်းပြောပါတယ်။ဆီယနာသိမ့်ပြီးနောက်ပိုင်းပြည်တွင်းနိုင်ငံရဲ့အခြေအနေအရလုပ်ငန်းတွေဆက်လက်လဲပတ်ရေးအပြင်ကလေးတွေရဲ့ပညာသင်ကြားရေးအတွက်ပါအခက်တွေ့ခဲ့ကြရတာကြောင့်အိမ်နီးချင်းနိုင်ငံတွေကိုထွက်ခွာအခြေချသူတွေလည်းရှိလာပါတယ်။ဒေသရင်းနိုင်ငံတချို့မှာစီးပွားရေးအခြေချဖို့အခက်အခဲသိမ့်မရှိပေမဲ့ဈေးကွက်ဝေစုရဖို့ကတော့အတိုင်းတာတစ်ခုအထိအချိန်ယူပေးဆက်ဆောင်ရွက်ရတယ်လို့လည်းဒေါက်တာစောနိုင်ကပြောပါတယ်။နောက်ထပ်ကြုံလာရတဲ့အခက်အခဲကတော့နိုင်ငံတကာစီးပွားရေးဒဏ်ခတ်ပိတ်ဆို့မှုတွေကြောင့်ငွေကြေးဆိုင်ရာလွှဲပြောင်းဆောင်ရွက်တာတွေမှာမြန်မာလုပ်ငန်းရှင်တွေအခက်ကြုံနေကြရတာဖြစ်ပါတယ်
။စင်ကာပူမှာဆိုရင်တစ်ခါပြန်ပြီးတော့နောက်တစ်ခုထပ်ပြီးတွေ့ရတာကမြန်မာနိုင်ငံသားကုမ္ပဏီတွေပေါ့နော်ဟိုကုမ္ပဏီထောင်တာအစနောက်ပြီးတော့ကုမ္ပဏီမှာဘဏ်အကောင့်ဖွင့်တာအစပို့ပြီးတော့ခက်ခဲလာတာတွေ့ရပါတယ်
။ကမ္ဘာစီးပွားရေးအခြေအနေနဲ့အလားအလာဆိုင်ရာ2023ခုနှစ်ကုလသမဂ္ဂအစည်းအဝေးခန်းစာမှာတော့2021ခုနှစ်နဲ့2022ခုနှစ်အတွင်းစီးပွားရေးအကြီးအကျယ်ဆုံးရှုံးရတဲ့ဖွံ့ဖြိုးဆဲနိုင်ငံအဖြစ်မြန်မာနိုင်ငံကိုဖော်ပြထားပါတယ်။တချိန်နဲ့မှာပဲမြန်မာနိုင်ငံဟာဆိုရင်ပေးဆက်ရမယ့်ပြည်ပကျွေးမိတွေကိုအပြည့်ပေးနိုင်ဖို့အတွက်နိုင်ငံခြားအရန်ငွေချေရော့နေလာနေကြောင်းနဲ့ပြည်တွင်းလုပ်ငန်းရှင်တွေအနေနဲ့ပြည်ပကချေးငွေတွေကိုပြန်ဆက်တာဆိုင်းငံ့ထားဖို့2022ခုနှစ်ဇူလိုင်လအတွင်းမြန်မာဗဟိုဘဏ်ကညွှန်ကြားခဲ့တာကိုလည်းကုလသမဂ္ဂအစည်းအဝေးခန်းစာကထောက်ပြထားပါတယ်
တင်ငေထိုက်တင်ဆက်ထားတဲ့စီးပွားရေးကဏ္ဍကိုထုတ်လွှင့်ခဲ့တာပါရှင်ခုတော့အပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့လူမှုရှုခင်းအစီအစဉ်အလဲရောက်ပါပြီအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာတရုတ်နှစ်တစ်ကူနေကိုပြည်နယ်အားလရက်အဖြစ်ဒီနေ့ကစပြီးတော့တရားဝင်သတ်မှတ်ပေးခဲ့ပါတယ်အာရှနယ်ဝါရီအပေါ်အမုန်းတရားအခြေခံတဲ့တက်ခတ်မှုတွေအမေရိကန်တဝန်ရှိနေချင်းအခုလိုပြည်နယ်အစိုးရကတရုတ်ရိုးရာပွဲတော်တစ်ခုကိုအတိအမှတ်ပြုလိုက်တာဘလောက်အရေးပါပါသလဲမဆုမြတ်မွန်ကလူမှုရှုခင်းအစီအစဉ်တင်ပြထားပါတယ်
ကမ္ဘာတဝန်းမှာတရုတ်လူမျိုးတွေတရုတ်နှစ်တစ်ခုပွဲတော်ကိုဆင်နွှဲနေကြသလိုပဲအမေရိကန်ပြည်ထောင်စုမှာနေထိုင်ကြတဲ့အာရှနယ်ပါးတွေလည်းတရုတ်နှစ်တစ်ခုပွဲတော်ကိုပုံစံမျိုးစုံနဲ့ဆင်နွှဲကြပါတယ်တရုတ်နိုင်ငံမှာဒီຫນွေဥပွဲတော်လို့ခေါ်တယ်လို့ဗီယက်နမ်တောင်ကိုရီးယားတို့မှာလည်းဒီနှစ်တစ်ခုပွဲတော်အတွက်ကိုသီးခြားနာမည်တွေရှိကြပါတယ်။အားလုံးကတော့ဒီလပြက်ကလေးကိုအခြေခံပြီးတော့မှနှစ်သိရောက်ပြီမို့နှစ်တစ်ခုပွဲတော်ကိုဆင်နွှဲကြတာပါ။အမေရိကန်ပြည်ထောင်စုမှာဟာဝိုင်ကျွန်းပြီးလို့ရှိရင်အာရှနယ်ပွားတွေအများဆုံးနေထိုင်တဲ့ကယ်လီဖိုးနီးယားပြည်နယ်မှာဒီနှစ်နှစ်တစ်ခုပွဲတော်ဟာအရင်နှစ်တွေထက်ကိုပိုပြီးတော့မှထူးခြားပါတယ်။
တရုတ်နှစ်သစ်ကူစတဲ့နဲ့ဇန်နဝါရီလ22ရက်ကိုပြည်내အလရဲ့အဖြစ်ကယ်လီဖိုးနီးယားပြည်내အစိုးရကအခု2023ခုနှစ်ကစပြီးတော့ပထမဆုံးတရားဝင်သတ်မှတ်လိုက်လို့ဖြစ်ပါတယ်။ကယ်လီဖိုးနီးယားပြည်내မှာမတူကွဲပြားသူတွေအထူးရှင်တွဲနေထိုင်မှုနဲ့အာရှနယ်ဘွားအမေရိကန်နိုင်ငံသားတွေရဲ့ယဉ်ကျေးမှုအစဉ်အလာတွေရဲ့အရေးပါမှုကိုအသိအမှတ်ပြုတဲ့အနေနဲ့အခုလိုမျိုးပြည်내အလရဲ့အဖြစ်သတ်မှတ်တယ်လို့ပြည်내အုပ်ချုပ်ရေးမှူး Gavin Newsom ကပြောပါတယ်။လာဆာမဲ့ရုံးပိတ်ရက်သတ်မှတ်ပေးတာဖြစ်ပေမဲ့လို့တရုတ်နယ်ပွားရဲ့အများကြီးရှိတဲ့ပြည်နယ်မှာအခုလိုတရုတ်နှစ်တစ်ခုပွဲတော်ကိုတရားဝင်အသိအမှတ်ပြုလိုက်တာကတိတ်ကိုထူးခြားပါတယ်။လပြက်ကတိန်လူနာကလန်ဒါရဲ့ပထမဆုံးရက်မှာဘုံချောင်းတွေသွားပြီးတော့ရှစ်ခိုးကြတာကုသိုလ်ကောင်းမှုတွေလုပ်ကြတာထူးခြားတယ်လို့ယုံကြည်တဲ့အတွက်ပထမဆုံးနှစ်ခုရက်မှာကုသိုလ်လုပ်ကြတယ်လို့ The City of 10,000 Buddhas ဓမ္မတက္ကသိုလ်ကြီးမှသတင်းသုံးနေတယ်မြန်မာနိုင်ငံကဆရာလေးဂျင်ရှားရှီကရှင်းပြပါတယ်
။ So one aspect is cultural.In all the Asian countries, they do that, you know, and also following the lunar calendar.
ဆရာလေးပြောနေတာကတော့ရင်းချင်းမှုအရာဘုံကြီးချောင်းသွားကြတာအကြောင်းတစ်ချက်ဖြစ်ပါတယ်တဲ့။အာရှနိုင်ငံတွေအားလုံးမှာလည်းဒီထူးတဲ့နေ့တွေဆိုရင်ဘုံကြီးချောင်းတွေသွားပြီးတော့ကုသိုလ်လုပ်ကြလေရှိတယ်လို့ပြောပြနေတာပါ။နောက်တစ်ချက်ကတော့ဒီလပြက်ကလေးရဲ့နှစ်သစ်ကူပထမဆုံးနဲ့15ရက်မြောက်တဲ့နေ့တွေမှာပို့ပြီးတော့မှထူးခြားတဲ့အစွမ်းတွေရှိတယ်လို့ယုံကြည်ကြလို့ဖြစ်တယ်တဲ့။နက္ခတ်ပေတဲ့အရာဟိုးရင်တွေကယုံကြည်လာကြတော့ဒီနှစ်သစ်ကိုပထမဆုံးနေ့မှာအခုလိုမျိုးဖုန်ကြီးကျောင်းတွေသွားပြီးတော့မှကုသိုလ်ကောင်းမှုလုပ်ကြတာဖြစ်ပါတယ်တဲ့အဲ့လိုမျိုးလုပ်လို့ရှိရင်ပို့ပြီးတော့ကုသိုလ်ရတယ်လို့ယုံကြည်ထားကြလို့ဖြစ်တယ်တဲ့တကယ်ကတော့ဒီတခြားနေ့တွေမှာလည်းကောင်းမှုကုသိုလ်လုပ်လို့ရတယ်လို့ဆရာလေးချင်းရှားရှီကပြောပြတာဖြစ်ပါတယ်ကယ်လီဖိုးနီးယားပြည်နယ်မှာနေတဲ့တရုတ်နယ်ဘွားအနုပညာရှင်ကိုစရန်ဒါကလည်းတရုတ်နှစ်သစ်ကူဆင်နွှဲပုံကိုအခုလိုပြောပြပါတယ
်ကျွန်တော်နှစ်သစ်ကူကတော့တရုတ်နှစ်သစ်ကူတော့အမြဲကျင်ပါတယ်နိအာရိုးရာကတော့ဝယ်ရအမြဲလုပ်ကြည့်ပေါ့နော်ရိုးရာကတော့ဆိုမနဲ့ဆိုလို့ရှင်အဲဒီနှစ်တကူမရောက်ခင်တည်းကကတော့ရတယ်ဒါကတော့ရိုးရာပေါ့ပြီးတော့ညကြတော့7နှစ်အိမ်မှာအာလာရှိခိုးလေပေါ့နော်မိုးကောနတ်မြတ်မကြီးကိုကတော့တာပေါ့အာဒါကတော့နှစ်တိုင်းလုပ်တယ်ပေါ့ပြီးတော့ next year new year day ပေါ့ new year day ကျရှင်ဘုံချောင်းသွားတယ်အာတရုတ်ဘုံချောင်းတွေသွားပြီးရှင်ကျွန်တော်တို့မိသားစုလိုက်သွားပြီးတော့ရှိခိုးကြတဲ့ဆူတောင်းကြတဲ့ပေါ့ပြီးတော့အဲ့ဒီမှာပဲမျိုးတွေတွေ့ပြီးတော့အံပေါင်းနေပြေးကြတယ်ပေါ့ဖလဲကြတယ်ပေါ့ဆို
တော့အဓိကပြောရမယ်ဆိုလို့ရှိရင်တော့ဒီနှစ်သစ်ကူနေ့ကတရုတ်လူမျိုးတွေအတွက်အရေးကြီးတယ်ပေါ့နော်ခုနပြောသူမိသားစုတွေပြန်ဆုံကြတယ်တွေ့ကြတယ်ဒီလိုဖျားဘုံချောင်းတွေသွားကြတယ်ဆိုတော့အရေးကြီးတဲ့နေ့လို့ပြောလို့ရတာပ
ေါ့ဟုတ်ကဲ့မှာဒီမှာနစ်ဆန်တရက်နေ့ဒီနှစ်သစ်ကူလို့ပေါ့နော်တကြလို့ပဲတရုတ်တရလည်းနှစ်သစ်ကူကိုသူတို့လေးထားတယ်သူတို့နောက်ဒီလာမယ့်နှစ်သစ်အတွက်ပေါ့နော်စုမကောင်းနေတောင်းလဲကျမရေဒီကောင်းမောစုံကောင်းတောင်းနေဒါရီကအာ very important for them ပေါ့နော်ပြီးတော့မင်္ဂလာရှိတဲ့နေ့ပေါ့အဲ့ဒီနေ့ရပေါ့နော်အဲ့လိုသတ်မှတ်တယ်ပေါ့
ဆောဆောကကိုဇီယန်တာပြောသလိုပေါ့နော်ဒီတရုတ်နှစ်သစ်ကူနေ့ဆိုတာတရုတ်လူမျိုးတွေအတွက်တက်အရေးကြီးပါတယ်ဒီပြည်သားစုတွေစုံကြတယ်ပုံချောင်းတွေသွားကြတယ်ဒီကုသိုလ်ကောင်းမှုတွေလုပ်ကြတယ်ပေါ့လေဆိုတော့အဲ့လိုမျိုးဒီတရုတ်ငွေဘွားတွေအတွက်အရေးကြီးတဲ့နေ့ကိုအခုကယ်လီဖိုးနီးယားပြည်နယ်အစိုးရကနေပြီးတော့မှဒီပြည်နယ်အားလည်းရဲ့အဖြစ်နဲ့သတ်မှတ်ပေးလိုက်ပါတယ်အဲ့ဒီပေါ်မှာရောကိုဇီယန်တာအနေနဲ့ဘယ်လိုမျိုးပြောချင်ပါလဲရှင့်
California state ကနေပြီးတော့ Governor Newsom ကကျွန်တော်တို့ကိုဒီ Asia community မှာရှိတဲ့ the biggest ဘယ်လိုခေါ်လဲ community Chinese community သူတို့ recognize လုပ်ပြီးတော့ New Year Day ကို state holiday အနေနဲ့သတ်မှတ်ခဲ့ဒီနေ့ကစတယ်ဆိုတော့အရန်ဝန်တာတောင်းတဲ့ဒါလည်းပြဿနာပေါင်းတော်ရုံတန်ပေါ့နော်ဒီဖြစ်နေတဲ့ပြဿနာတွေလည်းပို့ပြီးရောကြစီတယ်ချီချီရေးလည်းပြီးခိုင်းလို့လည်းအင်းကိုစီးပွားရေးလည်းပို့ပြီးတော့တူတက်စီကောင်းတော့လုပ်ချင်ပါအများကြီးလည်းကျေးဇူးတင်ပါတယ်အများကြီးလည်းဝမ်းသာ
ဒါနဲ့တစ်ဆက်တည်းမေးချင်တာပေါ့နော်ဒီကိုဗစ်ကရောဂါဖြစ်ပြီးတဲ့နောက်ပိုင်းမှာဒီရောဂါတရုတ်နိုင်ငံလာရဲဆိုပြီးတော့အမြင်နဲ့ပေါ့နော်ဒီအာရှနယ်ဘွားတွေအပေါ်မှာတိုက်ခိုက်မှုတွေကဒီအမေရိကန်တဝမ်းမှာဖြစ်နေပါတယ်ဒီ Asian Hate Crime ဆိုပြီးတော့မှာတင်းကောင်းစင်နဲ့တိုက်ခိုက်ခံရတဲ့တင်းတွေလည်းမကြတွေ့နေရပါတယ်ဆိုတော့အဲ့လိုမျိုးဖြစ်နေတဲ့အခြေအနေမျိုးမှာကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှူးကဒီတရုတ်နှစ်သစ်ကူနေ့ကိုအခုလိုမျိုးဒီပြည်နယ်အားလိုက်ရင်းနေ့အဖြစ်နဲ့သတ်မှတ်ပေးလိုက်တဲ့အပေါ်မှာရောဘယ်လိုမျိုးပြောချင်ပါလဲရှင့
်ကျွန်တော်ရှင်းတာပေါ့နော်ဒီလို negative ကိုပြောင်းစီခြင်း positive အနေနဲ့အားလုံးကို calm down session the morning di holiday or do be like that to not tin it but so di upma ba no ko recognize look in it neglect look time so lo shi ni jnaro ri ko a mye nan lu ri ya asian ni ba no lu ri ya tadi tara ri lo ma myin no tu ra oh da ri ya tu ro di tai mi la ni ja de si pai la lo ja lu ba myin တကယ်လို့တန်တခုလို့ nationally state ကနေပြီးတော့အတိမပြူတယ်ဆိုတော့သူတို့အနေနဲ့လည်းဘာဖြစ်သွားလဲဆိုတော့အစိုးရကသွေးသွားတဲ့အနေနဲ့အတိမပြူပြီးဒီတိုင်းပြည်မှာလာနေတဲ့လူမျိုးတွေကိုပြင်းပြပေးတယ်ဆိုရင်ဒါကဟို level hate level short ကြသွားစေတယ်ကျွန်တော်ထင်တယ်ကိုဗစ်ကြောင့်ပေါ့နော်အခုဆိုလို့ရှိရင်ကိုဗစ်ကြောင့်ဆိုပြီးတော့လာ Chinese တွေကိုဒီလို attack လုပ်တာညာတော်တော်များတယ် California မှာလည်းညီညာတယ်เออดาบเนี่ยแหละดาโห one of the blue form เนี่ย percentage ป่ะเนาะอ้ายขึ้นเนี่ยแหละไม่เข้ากูแต่แม้ที่ percentage มาปาเนี่ยหลูเนี่ยดา hate เป็นเลยไอ้ hate มาโหดาก็อสูรยาก็love ตัวคู่นี้เนี่ยปะไล่ได้ป่ะเนาะปะไล่ได้คําตัวพวกเราเราถึงป่ะดาก็ที่ hate crime ใน level โยจาสิแล้วเราถึงมาพี่รอแล้วที่อสูรยาก็ tradition เนี่ยဘာလို့ခေါ်မလဲ culture respect လို့ပြောနေနေပြီးတဲ့အတွက်ကြောင့်လေပဲဒီနောက်လာနောက်သားတွေပေါ့နော်တဖြည်းဖြည်းနဲ့ hate crimes ဒီ Asian hate crimes ရာလေတဖြည်းဖြည်းပျောက်သွားမှဖြစ်ပါတယ
်အမေရိကန်မှာတရုတ်နှစ်သက်ကူနေကိုပြည်နယ်အလှရဖြစ်နေသတ်မှတ်ပြီးတာကယ်လီဖိုးနီးယားပြည်နယ်ကပထမဆုံးဖြစ်ပါတယ်အမေရိကန်ပြည်တော်စုတစ်ခုလုံးမှာလည်းဒီအစိုးရရုပ်ပယ်ရဖြစ်သတ်မှတ်ဖို့အတွက်ကိုအာရှနယ်ပွားလွှတ်တော်အမတ်တွေဆက်ပြီးတော့စ조사နေကြပါတယ်ကယ်လီဖိုးနီးယားပြည်နယ်မှာဒီနှစ်ကတော့အခုလိုမျိုးပြည်နယ်အစိုးရကအတိအမှတ်ပြုသတ်မှတ်ပေးတဲ့သတင်းကောင်းချက်ကိုအာရှတနက်သမားရဲ့ပြစ်ခတ်မှုကြောင့်ဒီတရုတ်နှစ်သက်ကိုဆင်နွှဲနေကြသူအများအပြားသိဆုံးတဲ့သတင်းဆိုကပို့ပြီးတော့လွှမ်းမိုးနေပါတယ်ရှင်ကျွန်မဆုမြတ်မောင်ပ
ါလူမှုရှုခင်းအစီအစဉ်တက်ကိုတင်ပြခဲ့တာပါရှင် VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့တက်တန်ရောင်သတင်းလောအစီအစဉ်မှာမအေးတန်နာကျော်ကတင်ပြထားပါတယ်ရှင်
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရင်ကျင်းမှုရည်စည်းမှာခက်ဆားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုတက်တန့်ရောင်သတင်းမှာမှပြောပြပေးသွားပါမယ်ကျွန်မအေးသနာကျော်ပါရုရှားနိုင်ငံမှာအစိုးရစန့်ကျင်မှုနဲ့အမဲပြစ်ပေးခံရတဲ့ပူစီရော့ရော့အဖွဲ့ဟာရုရှားသမ္မတပူတင်ကိုစန့်ကျင်မှုပြသတဲ့အနေနဲ့ပူတင်စ် ashes ပူတင်အရိုးပြများဆိုတဲ့ခေါင်းစဉ်နဲ့အမှုပညာပြကန်းကိုအမေရိကန်ပြည်အောင်စု Los Angeles မြို့မှာဇန်နဝါရီလ28ရက်နေ့ကဖွင့်လှစ်ပြသလိုက်ပါတယ်။ Pussy Riot အဖွဲ့ကတယောက်ဖြစ်တဲ့ Nadia Dolokonikova က
Because I'm protesting Putin since 2007 and I really think he has to be stopped because he's the most dangerous dictator on the
planet. ပူတင်ကိုစန့်ကျင်ကန့်ကွက်နေရ2009ခုနှစ်ထဲရပါတယ်။သူကကမ္ဘာမြေပေါ်မှာရှိသမျှအာဏာရှင်တွေထဲမှာအနည်းငယ်ကြီးဆုံးအာဏာရှင်ဖြစ်တာကြောင့်သူ့ကိုတားဆီးကြဖို့လိုတယ်လို့ကျွန်မထင်ပါတယ်ဆိုပြီးပြောသွားတာပါ Jeffrey Dutch Gallery မှာကျင်းပတဲ့ပြကန်းမှာတော့ဇလန်တို့ရုပ်ရှင်ကတကားပါပြီးတော့မနစ်ကနွေရသည်မှာ Pussy Riot အဖွဲ့မိရှုခဲ့တဲ့ပူတင်ပုံတူပကြီးကားရဲ့မိခိုးပြားတွေထည့်ထားတဲ့ပလင်းလဲပါဝင်ပါတယ်သူကဒီပြကန်းကိုလာကြည့်တဲ့သူတွေကိုသူတို့ကိုပေးကျင်တဲ့ခံစားချက်ရအောင်လို့တကယ်ခံစားနိုင်အောင်တရားလုပ်ထားပါတယ်လို့လည်းပြောပါတယ်ဒီပြကန်းကို New Mexico ပြည်နယ်နဲ့ဂျာမနီနိုင်ငံတို့ကအမှုပညာပြကန်းတွေကလည်းကျင်းပဖို့စိတ်ဝင်စားတယ်လို့ပြောထားကြောင်းပြောပါတယ်။ Hollywood နာမည်ကျော် director James Cameron ရိုက်ကူးတဲ့ Avatar The Way of Water ရုပ်ရှင်စကားသတင်းခုနှစ်ပတ်ဆက်တိုင်းပြည်ရင်းယုံတင်ဝင်ငွေစည်းမှာထိတ်ဆုံးကရှိနေစေဖြစ်ပြီးတော့ပြီးခဲ့တဲ့သတင်းပတ်ကုန်ကတော့ဒေါ်လာ15တန်းခွဲကျော်ဝင်နေခဲ့ကြတာပါ။အခုချိန်ထိပြည်တွင်းဝင်ငွေကဒေါ်လာတန်620ကျော်ပြီဖြစ်ပါတယ်။ပြီးခဲ့တဲ့25နှစ်လုံးကိုပြန်ကြည့်မယ်ဆိုရင်လည်း Director James Cameron ရိုက်ကူးတဲ့ဇာတ်ကားတွေဖြစ်တဲ့ Titanic ရုပ်ရှင်ပြီးတော့ Avatar ရုပ်ရှင်မူရင်းအခုဒုတိယအမြောက်ဇာတ်ကားဖြစ်တဲ့ Avatar 2တို့ကပဲ Number 1နေရာတွေမှာသတင်းပတ်တွေအများကြီးယူထားနိုင်ခဲ့တာပါ။ Walt Disney ကုမ္ပဏီရုပ်ရှင်ထုတ်လုပ်ရေးကရိုက်ကူးတဲ့ဒီရုပ်ရှင်ကားကဇန်နဝါရီလ22ရက်နေ့ကတည်းကတင်ဒီကမ္ဘာလုံးယုံတင်ဝင်ငွေဒေါ်လာတန်း2000 2 billion ရရှိသွားခဲ့တာဖြစ်ပါတယ်။ဒါပေမဲ့ဒီရုပ်ရှင်ရိုက်တဲ့ကုန်ကြစည်ကကြီးမားလွန်းလို့ဒီရုပ်ရှင်ရိုက်ကူးဖို့ကိုကြေဖို့အတွက်ဒေါ်လာတန်း2000ရမှဖြစ်မယ်လို့ဒါရိုက်တာ James Cameron ကပြောထားပူတာပါ။ ဒီရုပ်ရှင်ကကမူရင်းရုပ်ရှင်စကားထွက်ပြီး73နှစ်ကြာမှထွက်လာတဲ့ကဖြစ်ပါတယ်။အခုသတင်းပတ်ခုနှစ်ပတ်ကြာမှတကွာလုံးအတွက်ရရှိဝင်ငွေကတန်2,118တန်းကျော်သွားပြီဖြစ်ပါတယ်။အခုလက်ရှိအခြေအနေအထိဆိုရင်ကမ္ဘာမှာဝင်ငွေအများဆုံးရရှိတဲ့ရုပ်ရှင်ကားတွေထဲမှာနံပါတ်၄နေရာကိုရရှိထားပါတယ်။ဒီရုပ်ရှင်ရိုက်ကူးစေးကို Disney ကထုတ်မပြောပေမဲ့ Hollywood Reporter သတင်းကတော့ရိုက်ကူးကအနည်းဆုံးဒေါ်လာတန်350ကုန်ကြပြီးတော့အဲဒီနောက်မှာတော့ဒီရုပ်ရှင်ကဈေးကွက်ဖြန့်ချီရေးဈေးစကားတွေပါဝင်သေးတယ်လို့ဆိုပါတယ်လက်မဲ့ရောင်းချဈေးနှုန်းတွေကိုတော့ရုပ်ရှင်ထုတ်လို့ရင်းနဲ့ရုပ်ရှင်ရုံကုမ္ပဏီတွေကခွဲဝေယူကြရတာဖြစ်ပါတယ်အခုလက်ရှိမှာ Director James Cameron ကပဲတတိယမြောက်Avatar ရုပ်ရှင်ဇာတ်ကားရိုက်ကူးနေပြီးတော့2024ခုနှစ်ဒီဇင်ဘာမှာအဲဒီဇာတ်ကားကိုရုံတင်ဖို့ရှိပါတယ်နံပါတ်4စရုတ်ထမြောက်ကားနဲ့နံပါတ်5ပြင်းစမမြောက်ကားတွေကိုတော့2026နဲ့2028တို့မှာရုံတင်မှာဖြစ်ပါတယ်။မူရင်း Avatar ရုပ်ရှင်ကားကတော့အခုချိန်ထိကမ္ဘာဝင်ငွေအများဆုံးရရှိတဲ့ရုပ်ရှင်ကားအဖြစ်နဲ့ရှိနေပြီးတော့ဒုက္ခဝါလုံးရုံတင်ဝင်ငွေဒေါ်လာတန်2900ကျော်ရရှိခဲ့ပါတယ်။Took my crew to Japan, partied like Kardashians. Took my besties to LA, where the girls like to play. We put our hoodies on in Philly, where we started acting silly. Then we headed out to China. Taylor said that's where we find us. ဒီတက်တဲ့ရောင်းတဲ့လောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါလိမ့်ရှင်ဒီသတင်းလောကိုရုပ်ရောတန်ရောအပြည့်စုံကြည့်ချင်နေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။မယိတနာကြောင့်အပတ်စဉ်သင်ဆက်နေတဲ့တက်တန်ရောင်သတင်းလောအစီအစဉ်ကိုနှာစင်ခဲ့ကြတာပါရှင်။တသက်ရှင်များရှင်ကျွန်တော်တို့အခုလို VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်။တသက်ရှင်တွေနှာစင်လို့ရတဲ့တည်တခြင်းတွေတောင်းလို့ရတယ်ဆိုရင်တော့ VOA ရဲ့ email လိပ်စာ bamis@voanews.com ကိုစာရေးသားဆက်သွယ်နိုင်ပါတယ်။ VOA ရဲ့ Facebook Messenger ကနေလည်းစာရေးသားပေးပို့နိုင်ပါတယ်ရှင်။အခုတော့ကြံနေသေးတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုကိုအောင်လင်းဦးပြောပြပေးပါဦး။
ပါကစ္စတန်နိုင်ငံအနောက်မြောက်ဘက်ကဗလီကျောင်းတစ်ခုမှာတင်းလာနေကလူတွေပြည့်နေတဲ့အချိန်မှာအင်အားပြင်းဘုံတစ်လုံးပေါက်ခွဲတာကြောင့်အနည်းဆုံး61ယောက်သေဆုံးပြီး150ယောက်ဒဏ်ရာရသွားပါတယ်။ခိုင်ဘာပက်ချ်တွန်ကပြည်နယ်ရဲ့မြို့တော်ပက်ချ်ဝါမြို့ချက်ချာနေရာကဗလီမှာအထူးခံဘုံခွဲတက်ခတ်ခဲ့တာလို့လည်းရဲတပ်ဖွဲ့ကပြောပါတယ်။ဒေသခံအကြီးအကဲရဲရရှိတယောက်ကသေဆုံးသူရေအတွက်ကို VOA ကိုအတည်ပြုခဲ့တယ်လို့ဝန်ကြီးသူတွေကပျော်ဆုံးနေသူတွေရှိနေစေဖြစ်တာကြောင့်ဘသူဘဲသွားဆိုတာမသိရသေးတဲ့သူတွေလည်းရှိနေတဲ့အတွက်နောက်ထပ်သေဆုံးမှုတွေတိုးလာနိုင်တယ်လို့လည်းပြောဆိုခဲ့ပါတယ်။ရုရှားရဲ့တိုက်ခတ်မှုကြောင့်လွန်ခဲ့တဲ့24နှစ်အတွင်းအရတန်း5ယောက်သေဆုံးပြီး73ယောက်ဒဏ်ရာရတယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောပါတယ်။အချိန်နဲ့မှာပဲယူကရိန်းရှိပိုင်းမှာနှစ်ဖက်ကြားတိုက်ပွဲတွေပြင်းထန်ဆက်လက်ဖြစ်ပွားနေတာပါ။ရုရှားတိုက်ခတ်မှုကြောင့်ယူကရိန်းရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့ကာကိဗ်မြို့မှာအမျိုးသမီး2ဦးသေဆုံးပြီး3ဦးဒဏ်ရာရရှိသွားတယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်။တနင်္လာနေ့ကကျူးကျော်စစ်အစပိုင်းမှာကာကိဗ်ဒေသနေရာဒရုန်းများကိုရုရှားတွေထိ ंछ ုံနိုင်ခဲ့ပေမဲ့ပြီးခဲ့တဲ့နှစ်ဩဂုတ်လကယူကရိန်းရဲ့တံပြန်ထိုးစစ်တွင်အများစုကိုပြန်လည်သိမ်းယူထားတာပါ။မြန်မာနိုင်ငံမှာနိုင်ငံရေးလှုပ်ရှားခွင့်တွေမရှိဘဲရွေးကောက်ပွဲကျင်းပမယ်ဆိုရင်မတိမငြိမ်အခြေအနေတွေပိုဆိုးလာနိုင်တယ်လို့ကုလသမဂ္ဂကြီးကသတိပေးလိုက်ပါတယ်။စစ်တပ်ကလေကြောင်းတက်ခတ်မှုတွေနဲ့အရသာနေအိမ်တွေကိုမိရှူတာတွေတိုးလုံလာနေတယ်လို့နိုင်ငံရေးခေါင်းဆောင်တွေအရက်ဖက်လူမှုဖွဲ့စည်းကလူပုဂ္ဂိုလ်တွေနဲ့တရင်သမားတွေကိုဖမ်းဆီးမှုတွေချင်းချောင်းနှောက်ယှက်မှုတွေကြားမှာရွေးကောက်ပွဲကျင်းပမယ်ဖို့ကုလသမဂ္ဂတွင်းရေးမှူးချုပ်အန်တိုနီယိုကူတာရက်စ်ကစိုးရိမ်နေကြောင်းပြောခွင့်ရပုဂ္ဂိုလ်ကပြောဆိုထားတာပါ။ဒါမှမဟုတ်ဦးမြင့်နဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ပါဝင်ဒီမိုကရေစီနီးချရွေးကောက်တင်မြှောက်ထားတဲ့အစိုးရကိုဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းနှစ်နှစ်ပြည့်ဖြစ်နေတွင်းမှုချုပ်ရုံးကတင်းလာနေမှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။
တတိယအချင်းချုပ်ကိုကိုအောင်လုံးကြီးညာခဲ့တာပါရှင်ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမတင်ကြီးထပ်ဖြစ်ပြီးတော့အင်ဂျင်နီယာတွေကတော့ဂျိုနာကမင်းစ်နဲ့ဇီနပ်တာရာဝါလီတို့ဖြစ်ပါတယ်ဒီကနေ့မနေ့6နာရီနဲ့9နာရီအစီအစဉ်တွေကိုလိုင်းဒိုမီတာ30နဲ့လိုင်းဒိုမီတာ48နဲ့ VOA ရဲ့ Facebook စာမျက်နှာကနေထုတ်လွှင့်ခဲ့တာပါတသရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျေးဇူးရှင်လမ်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်မအနမ်လာပ
We'll be right back. This program has come to you from the Voice of America, Washington.